Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချင်းမှာတော်တော်ရှင်များရှင်။ Washington မြို့တော် VOA American တန်ကနေ2020ခုနှစ်ဇွန်လ23ရက်စနေညပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလက်မီတာ190တွေကနေထုတ်လွှင့်ပေးသွားပါမယ်။ American ပြည်အောင်စုမှာ COVID ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျမဧသနာကျော်ပါဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရရင်နိုင်တဲ့သူကြွပြပေးကြပါမယ်ရှင်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေမှာလူပေါင်း 9.66 တန်းကျော်ပိုကူးခံထားရပြီဖြစ်သလိုသေဆုံးသူစုပေါင်း 42,000 ကျော်ဝန်းကျင်ရှိသွားပါပြီ။2019ဒီဇင်ဘာလမှာတရုတ်နိုင်ငံမှာစတင်တွေ့ရှိကြတဲ့အခါဆိုရင်နိုင်ငံပေါင်း210ကျော်မှဒီပိုကူးစက်ပြန့်နှံ့နေတာဖြစ်ပါတယ်။ပြည်ထောင်စုပိုင်းနေအတွင်းမှာပိုးကူးစက်မှုအခြေအနေဆိုးနေတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ခဲ့ပြီးတော့24နာရီအတွင်းမှာရောဂါကူးစက်သူ 11,458 ဦးရှိပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်မှုအတည်ပြုထားတာတွင်ပဲ3သိန်းကျော်သွားပါပြီ။နိုင်ငံမှာပိုးကူးစက်မှုအများဆုံးဖြစ်တဲ့မဟာရာစထရာပြည်နယ်မှာရောဂါပိုးရှိသူ3သိန်းကျော်သွားတာဖြစ်ပြီးတော့မြို့တော်ညူဒေလီမှာတော့ပိုးကူးသူ2000တိုးလာပါတယ်။ဒီလိုမျိုးပိုးကူးစက်မှုတိုးလာပြီးမှလူနာတွေပြန်နေကောင်းလာတဲ့အချိန်ကြီးလဲတိုးတက်မှုရှိပြီးတော့လူနာ 34,000 ကျော်ပြန်ပြောင်းနေကောင်းလာတယ်လို့အစိုးရကတောက်ကြနေတာပဲပြောပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့သိဆုံးမှုကအခုချိန်ထိဆိုရင် 8,900 နာကတ်လာပြီဖြစ်ပါတယ်။အိန္ဒိယမှာရေးဆိုင်တွေ shopping center တွေစက်ရုံအလုံးရုံတွေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပြန်ဖွင့်လှစ်တဲ့အချိန်မှာပဲအခုလိုမျိုးပိုးကူးစက်မှုတွေမြင့်တက်လာတာပါ။လက်ရှိအနေအထားနဲ့ဆိုရင်အိန္ဒိယနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကမ္ဘာမှာစတုထမြောက်အဆိုးဆုံးနိုင်ငံဖြစ်ပြီးတော့တောက်ကြနေမှာပဲဗြိတိန်နိုင်ငံကိုကျော်တက်သွားတာဖြစ်ပါတယ်။သူရှိမှာတော့ American, Brazil နဲ့ Russia နိုင်ငံတို့ကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအများဆုံးနိုင်ငံတွေဖြစ်နေအစဉ်လိုက်ရှိနေပါတယ်။ရုရှားနိုင်ငံမှာတော့ဒီကနေ့ရောဂါပိုးထက်ကူးသူ 8,900 ကျော်ပြီးတော့စုစုပေါင်းပိုးကူးစက်မှု 5,200 ကျော်သွားပြီဖြစ်ပါတယ်။24နာရီအတွင်းမှာသေဆုံးသူ114ဦးရှိပြီးတော့အခုချိန်ထိဆိုရင်တော့သေဆုံးသူပေါင်း 6,800 ကျော်သွားပါပြီ။ရောဂါပိုးကူးစက်မှုအများဆုံးနဲ့ပိုးကူးစက်သူ2တန်းကျော်တဲ့ American ပြည်အောင်စုမှာတော့ရောဂါကူးစက်မှုရောကျလာနေတာတွေ့ရပြီးတော့တချို့ပြည်နယ်တွေမှာစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လှစ်ပါတယ်။ဒါမဲ့လည်းအဲ့ဒီပြည်နယ်တွေမှာရောဂါကူးစက်မှုပြန်မြင့်တက်လာတဲ့အတွက်ကြောင့်မလို့လုပ်ငန်းတွေပြန်ပိတ်ရတဲ့အခြေအနေရောက်ပါတယ်။ယူတာနဲ့အော်ရီဂွန်ပြည်နယ်တွေကအစည်းအဝေးရေးလုပ်ငန်းတွေပြန်ဖွင့်လှစ်တာကိုရပ်ထားလိုက်ပါတယ်။တက်ဆက်စ်အပါဝင်ပြည်နယ်တချို့ကတော့လုပ်ငန်းတွေဖွင့်တာကိုရှေ့ဆက်လုပ်တာတွေ့ရပါတယ်။ပြည်နယ်အစိုးရတွေအနေနဲ့ကျန်းမာရေးဆိုင်ရာအန္တရာယ်ရှိတဲ့အခြေအနေနဲ့လူတွေအပြစ်မထွက်လို့အလုံးမလုံးကြရပဲနဲ့စီးပွားရေးထိခိုက်ရတဲ့အခြေအနေကိုချိန်ဆတွက်ချက်ပြီးတော့သူတို့ပြည်နယ်ပြန်ဖွင့်တဲ့မဖွင့်တဲ့လုံဆောင်ကြရတာဖြစ်ပါတယ်။ American ပြည်အောင်စုမှာယောဂါကူးစက်မှုဆိုင်ရာထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာ Anthony Fauci ကတော့ဒီလိုမျိုးပြည်နယ်စီးပွားရေးပြန်ဖွင့်တာတွေကိုအရှင်ရှော့အလုပ်ဖို့လိုတယ်လို့ပြောသွားပါတယ်။တချိန်တည်းမှာပဲအမေရိကန်မှာလူများစုဝေးဆန္ဒပြတာမျိုးတွေမှာပွဲစီစဉ်သူတွေအနေနဲ့ပါဝင်သူတွေကိုနှာခေါင်းစည်းတက်ခိုင်းဖို့ကျန်းမာရေးအရာရှိတွေတိုက်တွန်းသွားပါတယ်။ပြည်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာပါဝင်သူများပြားနှာခေါင်းစည်းတက်မထားတာတွေ့ခဲ့ရပြီးတဲ့နောက်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအခုလိုမျိုးအကြံပြုချက်ထွက်လာတာပါ။လူများနဲ့ပတ်သက်တဲ့ဒီလိုစုဝေးမှုတွေမှာပါဝင်သူတွေအနေနဲ့လည်းကိုယ်အစားအသောက်ကိုယူလာပြီးတော့စားသောက်ဖို့လူများထိတွေ့ရဲ့မျက်နှာပြင်တွေကိုကန်ပြီးရင်လက်တန်းစင်စင်းနဲ့ဆေးဖို့တွေပါဝင် CDC ရဲ့အကြံပြုချက်တွေကိုတောက်စာနေကပဲထုတ်ပြန်သွားတာဖြစ်ပါလိမ့်။အရင်ကထုတ်ပြန်ထားတဲ့အကြံပြုချက်တွေဖြစ်တဲ့မျက်နှာဖုံး၊နှာခေါင်းစည်းတက်ဖို့နဲ့တယောက်နဲ့တယောက်6ပေအကွာအနေထားနေဖို့လက်ကိုလည်းမကြာခဏအဆေးဖို့အချက်တွေကိုလည်းပြန်ပြီးတော့ထည့်သွင်းထားပါလိမ့်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကနေ့စနေနေ့မှာပဲ West Point စစ်တပ်ကသူဘွယ်နင်းသမင်ခန့်မှမှာမိကွန်ပြောကြားဖို့ရှိပါတယ်။အခမ်းအနားကိုဘွယ်နင်းသမင်ကျင်းပနေကြဘောလုံးအားကစားရုံထဲမှာမကျင်းပပဲနဲ့စစ်တပ်ကသူရဲ့စစ်ရေးပြခွင့်ပြင်မှာကျင်းပမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမဖြစ်အောင်လုပ်တဲ့အနေနဲ့စစ်တပ်ကသူဘွယ်ရတင်းနှန်းစင်1100ကိုတယောက်နဲ့တယောက်6ပေအကွာမှာနေရာချထားပေးမှာပါ။ဘွယ်နင်းသမင်အခမ်းအနားကိုမိသားစုတွေလည်းတက်ရောက်လို့မရပါဘူး။ ဘိုးတင်နန်းစင်းတွေကိုနေရာကိုထိုင်ရပြီဆိုရင်တော့သူတို့နှာခေါင်းစီတွေကိုချလို့ရတယ်လို့ဆိုပါတယ်အခုလိုသမရမိန်ကွန်းပြောခြင်းဟာသမရဒေါ်နယ်ထရမ့်နဲ့စစ်တပ်ထိတ်တန့်ခေါင်းဆောင်တွေအကြားမှာပြီးခဲ့တဲ့သတင်းပတ်တွေတွင်တင်းမာမှုတွေရှိခဲ့ပြီးတော့လူမျိုးရေးဆန့်ကျင်ဆန္ဒပြပွဲတွေမှာစစ်တပ်ကိုခေါ်ယူတာဝန်ပေးခဲ့တာတွေကာကွယ်ရေးဝန်ကြီးနဲ့သမရတို့သဘောထားကွဲလွဲတာတွေဖြစ်တဲ့အချိန်နဲ့တိုက်ဆိုင်နေပါတယ်မေလ25ရက်နေ့မှာဖမ်းဆီးမှုတစ်ခုအတွင်းရဲကအင်အားအလွန်ကျွန်းသုံးလို့လူမဲအမျိုးသားတဦးသေဆုံးသွားရကနေပြီးတော့ဆန္ဒပြပွဲတွေကြဲကြဲပြင်းပြင်းပေါ်ပေါက်ခဲ့ပြီးတော့အခုသူ့နောက်ဆက်တွဲရိုက်ခတ်မှုဖြစ်နေအမေရိကန်ပြည်အရုံမှာယဉ်ကျေးမှုဆိုင်ရာပြစ်ပခဖြစ်နေပါတယ်။အမေရိကန်မှာပြည်တွင်းစစ်အတွင်းကျွန်းစနစ်ကိုလိုလားတဲ့ပြည်နယ်ဆက်တစ်ခုပေါင်းConfederate အမတ်တင်ဂီတာရုပ်တုတွေကိုတချို့ပြည်နယ်တွေမှာဖယ်ရှားပစ်ခဲ့ကြပါတယ်။ကျန်တဲ့ရုပ်တုတွေကိုလည်းဖျက်ဆီးမှုတွေရှိပါတယ်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ5မီတာ31 kHz 683ညာ5မီတာ32 kHz 6383ညာ5မီတာ51kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 390 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်ကကုန်ပစ္စည်းလက်ကားရောင်းချတဲ့ဈေးတစ်ခုမှာ virus ကူးစက်မှုတွေအပြည့်တွေ့ရှိလာတဲ့အတွက်အိမ်သားကလူနေရပ်ကွက်ဆက်တစ်ခုကိုအပြင်မထွက်ရအမိန့်ထုတ်လိုက်သလိုဗေကျင်းမြို့ကိုလည်းခီးသွားတွေမလာဖို့တားမြစ်လိုက်ပါတယ်။ရှင်ဟာလီဈေးကအလုံသမား45ယောက်မှာရောဂါလက္ခဏာမပြောင်းမိလဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတာကိုတွေးရှိခဲ့ရတယ်လို့ကျောင်းအနာဘိုင်းကဒီနေ့ပြောပါတယ်။ဒါကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေနောက်ထပ်ထပ်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်အနာဘိုင်းကဗေကျင်းမြို့အိတ်ခရိုင်မှာစစ်အတွင်းအရေးပေါ်အခြေအနေကြီးညာသလိုမျိုးလှုပ်ဆောင်နေတာဖြစ်တယ်လို့ခရိုင်တာဝန်ရှိသူတဦးကပြောပါတယ်။ COVID-19 ရောဂါကူးစက်ခံထားတဲ့9ယောက်ဟာအဲ့ဒီရှင်ဖာဒီဈေးကိုသွားခဲ့တယ်လို့တောက်ကြနေကအတီးပြုခဲ့ကြောင်းဗေကျင်းမြို့တာဝန်ရှိသူတို့ကပြောပါတယ်ပိတ်ခံလိုက်ရတဲ့လူနေရပ်ကွက်ဆက်တစ်ခုကလူတွေအတွက်အစားအစာနဲ့နေ့စဉ်လိုအပ်တဲ့အရာတွေဝယ်ဖို့အတွက်ကွန်မြူနတီပါတီဝင်တွေနဲ့အခြားစီနာဝန်ထမ်းတွေကအစီအစဉ်လှုပ်ဆောင်ပေးနေတယ်လို့ဗေကျင်းသတင်းစာတစ်ကောင်ကသူတို့ရဲ့လူမှုကွန်ရက်မှာဖော်ပြထားပါတယ်ဒါကြောင့်ဗေကျင်းမြို့အနေနဲ့အားသာပြိုင်ပွဲတွေနဲ့ပြည်နယ်တစ်ခုကနေတစ်ခုခီးသွားလာမှုတွေကိုချက်ချင်းရပ်ဆိုင်းသွားမှာဖြစ်ပါတယ်ဗိုင်းရပ်စ်ကူးစက်မှုတွေမရှိတာရပ်ပေါင်း50ကျော်ရှိလာခဲ့တဲ့ဗေကျင်းမြို့အတွက်အခုလိုဗိုင်းရပ်စ်ကူးစက်မှုတွေထပ်ဖြစ်လာတာကြောင့်ကန့်သတ်မှုတွေကိုပြန်လှုပ်လာနေပြီးတော့တင်းလာနေကြရင်တန်းတန်းကနေ3တန်းအထိကျောင်းတွေပြန်ဖွင့်ဖို့လှုပ်ထားတာကိုလည်းရှင်းဆိုင်လိုက်ပါတယ်ခင်ဗျာဒီဘောနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးအစိုးရရဲ့ကိုင်းတဲ့ဆောင်ရွက်ပုံတွေကိုမချိနဲ့လို့ဆန္ဒပြတဲ့နိုင်ငံသား9ယောက်ပါဝင်လူ10ယောက်ကိုရဲကဖမ်းဆီးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးအစိုးရကိုင်းတဲ့ဆောင်ရွက်ပုံတွေကိုမချိနဲ့လို့ဆန္ဒပြတာတွေကတ်မန်ဒူးမြို့တော်မှာဆက်ဖြစ်နေပြီးဒီနေ့မှတော့လူတွေရာနဲ့ချီဆန္ဒပြခဲ့ကြပါတယ်ဒီဘောမှာပြီးခဲ့တဲ့မတ်လကဒုတိယမြောက်ဗိုင်းရပ်စ်ကူးစက်ခံရသူတွေ့ပြီးခဲ့ကလူတွေကိုအပြင်မထွက်ဘဲနေကြဖို့မိန့်ထုတ်ထားတာပါဒါမဲ့လည်းဗိုင်းရပ်စ်ကူးစက်သူအရေးတော်ဟာ9000ကျော်အထိတိုးလာပြီးသေဆုံးသူလည်း16ယောက်ထပ်မံရှိလာတာကြောင့်အစိုးရဟာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်ဖို့အတွက်လုံခြုံရေးရှိတာတွေသေချာလုံဆောင်နိုင်ခြင်းမရှိဘူးဆိုပြီးတော့ဝေဖန်ခံနေရပါတယ်ခတ်မန်ဒူးမြို့ကအဓိကလမ်းမကြီးတွေပေါ်မှာဒီနေ့3ရက်မြောက်အဖြစ်နဲ့ဆန္ဒပြတဲ့သူ1000လောက်ရှိခဲ့ပြီးတော့နီပေါ်ပြည်တွင်းရေးကိုဝင်အောင်နှောက်ယှက်တာကြောင့်နိုင်ငံသားတွေကိုဖမ်းတာလို့ရဲတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်တောင်ကိုရီးယားမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ49ယောက်ထပ်ပြီးတော့တွေ့ရှိခဲ့ပါတယ်။ဒီထဲက44ယောက်ကတော့လူဦးရေထူထပ်တဲ့မြို့တော်ဆိုးမြို့တစ်ဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာရောဂါကူးစက်ခံသူ1251ယောက်နဲ့သေဆုံးသူ198ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဆိုးမြို့ဒေသခံတွေအနေနဲ့အခုသတင်းမှတ်ကုန်မှာဘဲမှမသွားပဲအိမ်မှာပဲနေဖို့နဲ့လူတွေအပြင်ထွက်တာတွေများလာတာကဗိုင်းရပ်စ်ကူးစက်မှုတွေတဖန်ပြန်ပြီးတော့ကြဲကြဲပြန့်ပြန့်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးလာနေတယ်လို့ KCDC ရဲ့ညွှန်ကြားရေးမှူးကလည်းပြောကြားလိုက်ပါတယ်ခင်ဗျာ။ Australia နိုင်ငံမှာဒီနေ့ပြုလုပ်ခဲ့တဲ့လူမျိုးရေးခွဲခြားမှုကိုစတင်ကန့်ကွက်ပြီးလူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့တောင်းဆိုတဲ့ဆန္ဒပြပွဲကိုလူတွေထောင်ထဲချီပါဝင်ခဲ့ကြပါတယ်။ဒီနယ်ကောင်းဆောင်တွေက Australia နိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုတွေဒုတိယလိုင်းဖြစ်လာမှာကိုစိုးရိမ်ရတဲ့အတွက်ဆန္ဒပြပွဲကိုမလုပ်ဖို့သတိပေးတဲ့ကြားကပဲဆန္ဒပြတဲ့သူတွေဟာနှာခေါင်းမိမျက်နှာဖုံးတွေတက်ပြီးတယောက်နဲ့တယောက်ခက်ခါကအနေထားနဲ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲတွေအများစုကငင်းငင်းချမ်းချမ်းရှိခဲ့ပြီးဆန္ဒပြတဲ့သူတွေဟာလည်းလမ်းတွေပန်းခြံတွေမှာစုဝေးချီတက်ခဲ့ရပြီးတော့တရားမျှတမှုမရှိဘဲငင်းငင်းမှုမရနိုင်ကြောင်းစတဲ့လက်ကင်ပိုစတာတွေကိုကင်ပြီးတော့ဆန္ဒပြခဲ့ကြတာပါဒီနေ့ဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေအတော်များများကိုလည်းခြားထားတာကိုတွေ့ခဲ့ရပါတယ် အမေရိကန်နိုင်ငံမင်နီယားပိုလစ်မြို့မှာလူမဲမျိုးသားဂျော့ဂျ်ဝိုက်ရဲကဖမ်းဆီးထားတဲ့တေဆုံးပြီးတဲ့နောက်လူမျိုးရေးခွဲခြားမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကမ္ဘာတစ်ဝှမ်းမှာဖြစ်လာနေတာပါ။ဩစတြေးလျနိုင်ငံတဝန်းကဒီနေ့ဆန္ဒပြပွဲတွေထဲမှာတော့ပတ်မြုပ်ကဆန္ဒပြပွဲကအကြီးဆုံးဖြစ်ခဲ့ပါတယ်။အနောက်ဩစတြေးလျပြည်နယ်အကြီးအကဲမတ်မဂါဝန်ကဒီဗိုင်းရပ်စ်ကူးစက်မှုကာယောဂါဆိုးကြီးမပြီးမချင်ဆန္ဒပြပွဲတွေမလုပ်ဖို့ပန်ကြားပေမဲ့လည်းဆန္ဒပြပွဲတွေကိုလှုပ်ခဲ့ကြပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစန်ကလည်းလူမှုဆန္ဒပြပွဲတွေကတိုင်းပြည်ပြန်လည်ထူဖို့လုပ်တဲ့နေရာမှာအန္တရာယ်ရှိလာနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်ခင်ဗျာ။အမေရိကန်စစ်တပ်မှာပုံနေတဲ့လက်နက်တွေနဲ့မော်တော်ယာဉ်တွေကိုဒေသခံရဲတပ်ဖွဲ့တွေကိုလှူတဲ့ပက်ဒဂွန်အမေရိကန်စစ်ဌာနချုပ်ရဲ့အစည်းအဝေးမှာစီးစစ်ဝေဖန်တာတွေတိုးလာနေပါတယ်။အမေရိကန်မှာလူမဲမျိုးသားဂျော့ဂျ်ဝိုက်ရဲကဖမ်းဆီးထားတဲ့တေဆုံးသွားတဲ့ပုံမှာကန့်ကွက်ဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီဖြစ်နေချိန်မှာပဲအမေရိကန်စစ်ဌာနချုပ်ရဲ့ဒီအစည်းအဝေးမှာစမ်းစစ်ဝေဖန်တာတွေဖြစ်လာနေတာပါ။ပက်ဒဂွန်စစ်ဌာနချုပ်ရဲ့1033ဆိုတဲ့အစည်းအဝေးဟာ1992ခုနှစ်ကစတင်ခဲ့တာကြောင့်ဆယ်စုနှစ်တည်းနဲ့ချီရှိလာခဲ့တာဖြစ်ပြီးတော့အခုအထိအမေရိကန်ဒေါ်လာ9ဘီလီယံကျော်တန်ဖိုးရှိတဲ့လက်နက်ပစ္စည်းကိရိယာတွေကိုရဲတပ်ဖွဲ့ကလူဒန်းငယ်ပြီးလည်းဖြစ်ပါတယ်။ဒီထဲမှာအမေရိကန်စစ်တပ်မှအသုံးပြုတဲ့မောင်းမြန်ရိုင်ဖယ်တွေနဲ့အာဖဂန်နဲ့အီရတ်ကအမေရိကန်တပ်တွေမှအသုံးပြုတဲ့မိုင်းတန်ခံနိုင်တဲ့စစ်ကားတွေလည်းပါဝင်လာဖြစ်ပါတယ်။ဒီလက်နက်တွေကလူတွေရဲ့အသက်ပေါင်းများစွာကိုကာကွယ်နိုင်ခဲ့သလိုရဲတပ်ဖွဲ့ကအရေးပေါ်တုံ့ပြန်ဆောင်ရွက်နိုင်ဖို့အတွက်လည်းလှုံ့ဆော်ပေးနိုင်ခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့တွေကဒီစီဇန်နဲ့ပတ်သက်ပြီးတော့ကာကွယ်ပြောဆိုပါတယ်။ဒါမဲ့လည်းဒီလက်နက်ပစ္စည်းကိရိယာတွေကရဲတပ်ဖွဲ့ဝင်တွေကိုပုံမှန်မွေးစေးရှာဖွေတာတွေနဲ့ဆန္ဒပြတာတွေပေါ်မှာအင်အားအလွန်ကျော်အဆုံးပြုတာတွေဖြစ်ပေါ်စေတယ်ဆိုပြီးတော့ဝေဖန်သူတွေကထောက်ပြပြောဆိုနေကြပါတယ်။ရဲတပ်ဖွဲ့ကအင်အားသုံးဖြည့်ရှင်းတာတွေကိုလူလူကမချေမနှက်ဖြစ်တဲ့ပေါ်မှာတုံ့ပြန်တဲ့အနေနဲ့သမ္မတဥပမာအစိုးရက2015ခုနှစ်မှာဗနက်လန်စွတ်တွေဒုံးလန်းနဲ့လောင်ချာတွေနဲ့အခြားစစ်ဖက်သုံးပစ္စည်းကိရိယာတွေကိုမလွှဲပြောင်းရဘူးဆိုပြီးတော့ဒီစီဇန်မှာကန့်သတ်မှုတွေတင်းတင်းကြပ်ချမှတ်ခဲ့ပါတယ်။ဒါမဲ့သမထရမ့်ကအဲ့ကန့်သတ်ချက်တွေကို2019ဩဂတ်လမှာပြန်ပြီးတော့ရုပ်သိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေစနေနေ့ညပိုင်းမှာပါသာစီစဉ်တွေကိုဆက်ပြီးတော့အတန်လှန့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ရစိတ်တောင်မြို့နယ်ဒုံပိုက်နယ်ချောင်းဆောက်ရဲစခန်းကိုဒီကနေ့မနက်ပိုင်းမှာအေအေဘက်ကဝင်ရောက်တိုက်ခိုက်တာကြောင့်ဒေသခံတွေတင်းရှောင်လေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ရေတိတ်တောင်မြို့နယ်ကဒုံပိုက်နယ်ချောက်ဆောက်ရဲစခန်းကိုဒီမနက်မှာအေအေရခိုင်လက်နက်ကင်ဖွဲ့ကဝင်ရောက်တိုက်ခိုက်တာလို့တမတော်ပြောခွေးရဗိုလ်မှူးချုပ်စော့မင်းထွန်းကပြောပါတယ်
။ဒီနေ့မနက်ကတော့9နာရီခွဲလောက်မှာအမူမော်ဒေသမှာရှိတဲ့ဒုံပိုက်ရဲစခန်းမျိုးနယ်ကတော့ရေတိတ်တောင်မြို့နယ်မှာပါမယ်။ဒုံပိုက်ရဲစခန်းကိုအေအေကျမ်းပတ်ကောင်းတဲ့နေ့ကျွန်တော်လာရောက်ပြစ်ခတ်ခဲ့တာဖြစ်တယ်။ဖဲပွဲတော့10မိနစ်55နာရီလောက်ဖြစ်ကြာဒီရှေ့ဘက်ကိုဒီကျမ်းပတောင်းရံဒီဖွဲ့ဆက်ဖတ်ပြီးသွားတယ်ကျွန်တော်တို့ထိခိုက်ကြံရရှိမှုရှိပါအောင်တမတော်နယ်မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့လူမျိုးရေးဆိုင်ရာလုပ်ငန်းများဆက်လက်ဆောင်ရွက်လျက်ရှိပါတယ
်ဒုံပိုက်ကြီးရွာအုပ်ချုပ်ရေးမှုကတော့တနပ်ပြည်တန်ကြားတာနဲ့ရွာသားတွေနှိမ့်ဆက်ရာကိုဆွဲပြေးနေရတယ်လို့ဆိုပါတယ
်မနေ့9နိုင်7လမှာထိတာဆိုတော့ရွာသားတွေကြောက်ပြီးတော့အကုန်လုံးနှိမ့်ခဲ့ရပြင်းပြရှိရပြင်းထန်နေတာပေါ့အောင်မလိုက်ရဆန်မဲ့ရစစ်တပ်ဖက်ကလည်းတော်တဲ့သူတွားပါတယ်အင်ဂျီတို့လူတွေတို့မရှိပါဘူးတရားသားတွေအတွက်
ဒီပြစ်ခတ်တိုက်ခိုက်မှုတွင်ရဲစခန်းဘက်ထိခိုက်မှုအခြေအနေကိုတော့မသိရသလိုရဲစခန်းဘက်ကိုတွားလာတဲ့လူတွေလည်းမရှိဘူးလို့သူကဆိုပါတယ်။ဒေသခံမြို့သားလို့တော့ကိုစစ်လဲဥခင်မောင်လတ်ကတော့ဒီတိုက်ခိုက်မှုတွင်ထိခိုက်မှုအခြေအနေရှိနိုင်တယ်လို့ဆိုပါတယ်
။လူနာတီကားကစီတော့ရောက်လာတဲ့ဖြတ်တော့တွေလို့ကြားတယ်။အဲဒီအမေမော်ကတစ်ဖြစ်စစ်တွေဖြစ်ပေါ့။စခန်းတော့ကြားမတော်ဘူးထင်တ
ယ်။ရခိုင်လက်နက်ကန်အေအေဖွဲ့ပြောခွေရခိုင်ဒုက္ခကတော့ဒုံပိုက်နယ်ချောက်ရဲစခန်းတိုက်ခိုက်ခံရတဲ့ဖြစ်စဉ်အခြေအနေကိုမသိရသေးဘူးလို့ဆိုပါတယ်။ပြည်ကမေလ၂ရက်နေ့ကလည်းဒုံပတ်ကျေးရွာနေမှာနေချဆောက်ရဲသားဖွဲ့ဝင်တချို့နဲ့အေအေတို့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့နေချဆောက်ရဲသားဖွဲ့ဝင်တို့တန်ရာရရှိသွားခဲ့ပါတယ်။မေလ၂၉ရက်နေ့ကလည်းရတိတ်တောင်မြို့နယ်ကတစိမ်းမြိုင်နေချဆောက်ကင်းစခန်းကိုအင်အား၁၀၀လောက်ရှိတဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကနေဝင်ရောက်တိုက်ခတ်ခဲ့ပြီးရဲသားဖွဲ့ဝင်၆ဦးနဲ့မိသားစုဝင်၃ဦးကိုဖမ်းဆီးသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုမှာရဲသားဖွဲ့ဝင်အနည်းဆုံး၄ဦးကြဆုံးခဲ့ပါတယ်။နောက်တစ်ရက်မှာမိသားစုဝင်တွေကိုပြန်လှုပ်ပေးခဲ့ပေမဲ့ရဲတပ်ဖွဲ့ဝင်တွေကိုအခုချိန်ထိဖမ်းဆီးထားဆဲဖြစ်ပြီးသူတို့ရဲ့အခြေအနေအသေးအကျကိုလည်းမသိရသေးပါဘူး။ရခိုင်လက်နက်ကိုင်အေဘက်ကနေ2019ခုနှစ်ဇန်နဝါရီလ၄ရက်နေ့မှာဗူရီတောင်မြို့နယ်မှာရှိတဲ့ကတိလနမြင်းပေါ်ဂုတ်ပီးနဲ့ကြောက်ကောင်ရဲကင်းစခန်း၄ခုကို၎င်းမလ၉ရက်နေ့မှာဘုံနှုံမြို့နယ်မှာရှိတဲ့ယူရုပ်ရဲကင်းစခန်းကို၎င်းအေပြီလ၁၀ရက်နေ့မှာမြောက်ဦးမြို့မှာရှိတဲ့ရဲတိုင်ရင်ဌာနချုပ်အား၎င်း ဆူရန်လက်16ရက်နေ့မှာဗူရီတောင်မြို့နယ်ကညောင်ချောင်းနယ်မြေရေကင်းစခန်းကိုလကောင်းဝင်ရောက်တိုက်ခိုက်ရမှာရဲတပ်ဖွဲ့ဝင်25ဦးတန်ရာရရှိခဲ့ပြီးတော့ရဲတပ်ဖွဲ့ဝင်တချို့နဲ့မိသားစုဝင်တချို့ဖမ်းဆီးခံခဲ့ရတယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတနေ့ကျော်ကြာစစ်ရေးတင်းမာမှုဖြစ်စဉ်တွင်အကြမ်းတမ်
ဒီနေ့ဥပဒေအရဥပဒေအရအမျိုးသားညီညွတ်ရေးအစိုးရအနေနဲ့သတင်းရယူပိုင်ခွင့်ရလက်နက်ကိုင်ဖွဲ့ရင်းနဲ့ဆက်သွယ်မေးမြန်းတင်ပြတာတွေအပေါ်အကြမ်းဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့ရေးယူမခံရအောင်ဘယ်လိုဆောင်ရွက်တင်တယ်ဆိုတဲ့အမြင်တွေကိုပြောပြပါမယ်ကျွန်တော်မိုးစောပါ
ဒရင်သမားတွေဒရင်မင်းများရယူတာနဲ့ပတ်သက်ပြီးအကြမ်းဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့အပေါ်အစိုးရကကာကွယ်ပေးနိုင်မှုအခြေအနေနဲ့ပတ်သက်ပြီးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘဟုပြန်ကြားရေးကော်မတီဝင်စာရေးဆရာမုံရွာအောင်ရှင်ကသူ့ရဲ့ပုဂ္ဂလိကအမြင်ကိုအခုလိုပြောပါတယ်အခုမတရားတဲ့ဥပဒေပဲဖြစ်ဖြစ်အကြမ်းဖက်ဥပဒေပဲဖြစ်ဖြစ်ပေါ့လေအခု ကျွန်တော်တင်တဲ့အစိုးရအစိုးရဆိုတာကတော့တကူလုံးနဲ့တော့ဆိုင်တယ်သို့တော်လည်းပဲကျွန်တော်တို့မှာအကန့်အသတ်တွေရှိတယ်အဲ့ဒီအကန့်အသတ်တွေကိုလောလောဆယ်အစိုးရအနေနဲ့ကကျော်လွန်လို့မရသေးဘူးလို့ကျွန်တော်အမြင်တယ်เนาะအဲ့တော့ကျွန်တော်တရားဥပဒေကိုကြော်လွှားမှာလဲဆိုရင်တော့တော်တော်လေးရပဲကျွန်တော်တို့ကြော်လွှားမှာပါပဲဖြစ်တော်မှာမေကွန်းမင်းမြန်းတာမျိုးကနေဖြည့်ရှင်းဆောင်ရွက်နိုင်မယ်လို့မြင် ဥပဒေကြောင်းရကာကွယ်ပေးသူရရှိဖို့ခက်ခဲတဲ့အခြေအနေကိုကြုံရတာကြောင့်အခုလိုအကြံပြုတိုက်တွန်းပါတယ်။မီဒီယာသမားတွေတစ်ခုခုဖြစ်ပြီးဆိုရင်ဥပမာကျွန်တော်ဖြစ်ပြီးဆိုရင်ရှင်းနေပြီသူ့ ခေါ်မှန်းမသိဘူးမီဒီယာကောင်းစီအနေနဲ့ဒီလိုမျိုးဥပဒေထောက်ကူယူအခွင့်အလိုမျိုးဖန်တီးပေးတယ်နဲ့မီဒီယာကိုကာကွယ်ပေးမဲ့ဥပဒေထောက်ကူယူအခွင့်တန်တန်မာမာရှိဖို့လိုတယ်မန္တလေးခြေဆိုင် Voice of Myanmar VOM သတင်းဌာနအဓိကချုပ်ဖြစ်တဲ့ဦးနေမျိုးလင်းကတော့အကြံဖက်မှုတိုက်ဖြည့်ရေးဥပဒေနဲ့ပြီးခဲ့တဲ့မလကတရားစွဲဆိုခဲ့သလိုရခိုင်ခြေဆိုင်
တရင်သမားတွေကိုသတင်းယူပိုင်ခွင့်တော့ဒီလူသတင်းယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အတိအကျပေါ်ပြထားပြီးသားဖြစ်တယ်အဲ့တော့သတင်းသမားကဥပဒေနဲ့အညီနော်ဒီကိုယ့်ရဲ့စီးကန်းဘောင်ထဲကလုံလို့ရှိရင်ခြားဥပဒေနဲ့အရေးယူလာတတ်ပြီးသတင်းမီဒီယာဥပဒေနဲ့ပဲအရေးယူတင်တယ
်အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့သတင်းသမားတွေတရားစွပ်စွပ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာ Journalist ကွန်ရက်ကကမကထပြုစီစဉ်တဲ့ဒီကနေ့ online ဆွေးနွေးပွဲအတွင်းဒီလိုအကြံပြုပြောဆိုသွားကြတာပါဒီဆွေးနွေးပွဲမှာဥဆောင်ဆွေးနွေးသူတွေအပြင်သတင်းသမား30လောက်ပါဝင်တက်ရောက်ဆွေးနွေးခဲ့ကြပါတဲ့ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတဲ့
ယူရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်တံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ပတ်သက်တဲ့အကြောင်းအရာကိုသင်ဆက်ပေးနေတဲ့ဒုတာပတ်စင်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးအေးအောင်ပါ။ဒီတစ်ပတ်မှာတော့ပြည်နယ်ပြည်မှာလူ့ခွင့်ရေးချိုးဖောက်ခံရတဲ့ရေလုံတာတွေအကြောင်းကိုသင်ဆက်ပေးမှာဖြစ်ပါတယ်
။ကိုယ်နေနေပါကြောက်လန့်တော့ရရနဲ့ရတာပဲလေ။အဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုပ်ချုပ်လို့မရဘူး။
သူရဲ့ကြားဖောင်လုပ်တာတွေကိုရိုင်းနှင်းမိတာမျိုးရှိရလို့ပြောခဲ့တဲ့ AOD တိုင်းကကြားဖောင်တစ်ခုရဲ့ဖောင်ဝစီဖြစ်ပါတယ်။ဒီဆောင်မကို Moon News Agency ကသတင်းသားဝန်ဆောင်မှုကဆက်လက်တင်ဆက်ပေးသွားမှာပါ။အ
ဲဒီနေ့တို့လေးနဲ့နည်းနည်းတော့တအိုးသေးတော့
ရေလုတ်သားတွေဟာဝမ်းရည်အတွက်ပင်လယ်ပြင်မှာလှနဲ့ချီပြီးအလုပ်လုပ်ကြရပါတယ်။အမည်မဖော်လိုတဲ့ရေလုတ်သားတူကတော့ပင်လယ်ပြင်ကြားဖောင်ရေလုတ်သားတွေဟာလူခွင့်ရေချိုးပောက်ခံရတာတွေကိုမျက်မြင်ကိုယ်တွေ့ကြုံခဲ့ဖူးတယ်လို့ပြောပါဗျ။အဲ့ဒီ
ကတည်းကကျွန်ရည်ရဲ့နောက်တော့ပင်လယ်ထဲမှာနည်းနည်းချီချီလုတ်တာတွေဒီလိုဖြစ်တဲ့ဖြစ်တာတွေအဲ့ဒီကြည့်ရအောင်နော်ကျွန်တော်တို့တို့ကိုယ်ကကြည့်ရမှာလို့ဒီတော့ကျွန်မတို့ရမှာပြောနေကြိုးကြလို့မလို့ကြည့်ရဘူးတောင်းသားလေးကြီးကျင်းနေတာကလေးဆင်းလာဒီလိုကြည့်တော့သူကသူ့လိုလုတ်တတ်တယ်လို့ကောင်းမှုခံနေရင်းနဲ့ဆိုင်တော့
တရိတ်မီဒီယာတွေမှာလည်းမွန်ပြည်နယ်ရေပိုင်မြက်ထဲကိုရောက်ရှိလာတဲ့အေယာဝတီကြားဖောင်တွေကလူကုန်ကူးခံရတဲ့လူတွေရဲ့အကြောင်းနဲ့လူခွင့်ရေချိုးဖောက်ခံရတဲ့အကြောင်းတွေကိုမကြာခဏကြားမြင်နေရပါတယ်။ဒါပေမဲ့ဒီလိုကြုံလာရတိုင်းလုံလောက်တဲ့ဥပဒေအကာအကွယ်တော့မရကြပါဘူး။မွန်ပြည်နယ်ကပင်လယ်ပြင်ငါးဖမ်းလုပ်ငန်းကိုပြည်နယ်ငါးဦးစီးဌာနနဲ့မွန်ပြည်နယ်ရဲတပ်ဖွဲ့တို့ကပြည်ခဲ့တဲ့ဖေဖော်ဝါရီလကုန်လောက်ကတွားရောက်စစ်ဆေးခဲ့ပါတယ်။အဲ့လိုစစ်ဆေးရမှာဦးစိုးမင်းကမွန်ပြည်နယ်ငါးလုပ်ငန်းဦးစီးဌာနရဲ့ဒုဖြစ်နေမှုအဖြစ်လိုက်ပါခဲ့ပါတယ်။အခုချိန်မှာတော့ပင်စင်စားဖြစ်တော်ပြီဖြစ်တဲ့သူကသူ့အနေနဲ့ကတော့ပင်လယ်ပြင်ကကြားဖောင်လုပ်ငန်းတွေစီကိုစစ်ဆေးရေးတွားခဲ့တော့က
အခုတွားရောက်တဲ့အခါမှာတွေ့ရှိချက်ကတော့ဟိုအလွန်အချိန်ဆိုးဆိုးဝါးဝါးတွေ့ရတယ်။ဒါဆိုလို့ဆိုကျွန်တော်တို့ငါးလုပ်ငန်းဦးစီးဌာနကနေသတ်မှတ်ပေးထားတဲ့ license မပါတာရယ်။အဲလေရေလုံသားတွေမှာလည်းရေလုံသောကမပါတာရယ်အများဆုံးတွေ့ရတယ
်။ခရခရ
မုံမီနယ်ရေပိုင်နဲ့ထဲမှာလောက်ကင်ဖို့လုပ်ငန်းရှင်တဦးကိုကြားဖောင်ရှိဖောင်နှောင်းနဲ့အယောက်30ကိုခွင့်ပြုထားပါတယ်။ဒါပေမဲ့ကွင်းစင်းစစ်စေးတဲ့အခါမှာလုပ်ငန်းရှင်တဦးကိုဖောင်90ကနေ100လောက်အထိလောက်ကင်နေတာကိုတွေ့ရကစုစုပေါင်းကံဝေးကြားဖောင်1123လုံးအထိမွန်ရေပိုင်နဲ့ထဲမှာတွေ့ရှိခဲ့ရပါတယ်။အဲ့မှာရှိတဲ့ကြားဖောင်အလုပ်သမားတွေကနှိမ့်ဆက်ခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဖောင်ဦးစီးဦးခင်ဆိုကတော့
ဦးစီးချုပ်တွေကလည်းရိုက်လာလို့နှက်လာလို့နော်အဖေသမင်းဝောမကြွေးရလို့ရေတောင်ဝောမတိုက်လာလို့လိုင်းဝောမှာဟူတင်ဟားရှိတယ်အခုတတိကလိုင်းဝောမှာရှိလို့မထင်းကြောင်းအောင်ကျွန်တော်ရိုက်တယ်နှက်တယ်ဆိုတော့မရိုက်တယ်ကျွန်တော်မရိုက်ဘူးမဟုတ်ဒါပေမဲ့ကျွန်တော်အဲ့ဒီ မရိုက်တော့လည်းမရဘူးလေရိုက်တယ်ဆိုတာလည်းလူတောင်းရိုက်တာတော့မဟုတ်ဘူးဆုံးမကိုတန်းသမီးတော်ကိုရိုက်ဆုံးမပြီးကမတော်တာလို့လို့ရှိရင်ဒါလည်းကိုယ်ကသူတို့အရှင်ပြေအောင်ကိုယ်အနေနဲ့ပါကြောက်လန့်တော့ရိုက်ရနဲ့ရတာပဲလေအဲ့လိုမှမလို့ရင်ကျွန်တော်တို့ကဒီလောက်အုပ်ချုပ်လို့မရဘူး
ကျောင်းလုပ်သားတွေကတော့ဖောင်ဦးစီးနဲ့တက်တနာဖြစ်တဲ့အပြင်လုပ်ငန်းရှင်တွေရဲ့သဘောကိုယ်တာတစ်ဖက်သက်စာချုပ်ချုပ်ဆိုထားတဲ့အတွက်ကြောင့်တက်တနာသဆုံးရဖြစ်လာခဲ့မယ်ဆိုလို့ရှိရင်အရှုံးဘက်ကပဲဖြစ်ဖို့များနေတာပ
ါကျွန်တော်တို့ကတော့မကြုံဘူးဒါပေမဲ့လူသမားမျိုးမျိုးမတော်လေးကြုံဘူးအဲ့အဲ့ကကလေးအဲ့ကကလေးကြုံရတယ်ဆိုနောက်တော့ခင်ဗျားတွေကနည်းနည်းချင်းချင်းလုပ်တာအားလုံးဘာလို့ဖြစ်တယ်လဲဖြစ်တာအားလုံးအဲ့ဒီပြည်ဘူးရောကျွန်တော်တို့ကအဲ့တော့ဒီနာမည်ကဖိုင်အောင်ချုပ်မယ်ဆိုလို့ရှိရင်နေ့ကဖိုင်အောင်ချုပ်မယ်ဆိုလို့ရှိရင်ဒီပြည်ကြည့်လို့ရချက်ပြီအကန့်ချုပ်ရကျွန်တော်တို့ကလည်းကျွန်တော်တို့ကလူတွေမှလူတွေချက်ပြီဒါကသူကလည်းအကြောင်းဖြစ်တာကြတော့ကျွန်တော်တို့ဆောက်ခံနေကျွန်တော်ရှင်းပြီဒီလက်ထောက်ပြီဒီလက်ပြီးပြောထားတဲ့အတိုင်းရှင်းပြီလက်ထောက်ပြီးပြောထားတယ
်အဲ့လိုဖြစ်လာတယ်ဆိုရင်အတိုင်းသာတစ်ခုထိရေလောက်သားတွေရဲ့အခွင့်အရေးကိုရေလောက်သားကတ်တွေကလိုအပ်နေတယ်ဆိုတာကိုအများစုကမသိကြပါဘူးနာလုံငန်းဦးစီးဌာနကရေလောက်သားဖြစ်ကြောင်းတက်တည်ခံတဲ့ရေလောက်သားကတ်ကိုထုတ်လုပ်ပေးတာဖြစ်ပါတယ်။ဒီကတ်ကိုပင်လယ်ပြင်ထွက်တဲ့အချိန်မှာလဲယူဆောင်သွားဖို့လိုအပ်ပါတယ်။လက်တွဲမှာတော့ကြားဖောင်မှာအလုပ်လုပ်ကင်ဖို့ပွဲစားနေတဲ့စိတ်ချိတ်ဆက်လုပ်ကင်ကြသလိုကိုယ်တိုင်ချိတ်ဆက်ပြီးတော့အလုပ်ဝင်ကြသူတွေလည်းရှိပါတယ်။ပင်နီးနဲ့ပဲအလုပ်ဝင်ဝင်ရေလောက်သားအများစုကအလုပ်ရှင်နဲ့လုပ်ကင်မဲ့အချိန်ကာလအတွင်းစာချုပ်တာရှိပြီးအလုပ်သမားအထောက်အထားဖြစ်တဲ့ရေလောက်သားကတ်လုပ်ရကောင်းမှလည်းမသိကြပါဘူး။မောင်ကြီးနဲ့ငားလုံးငန်းဦးစီးဌာနဒုဖြစ်နေမှုအမြိုင်ဦးစိုးမင်းက
ပြင်လေတဲ့မှာရေလုံသားပေါင်းကျွန်တော်တို့အခုညောင်များစွာတွေ့တာတွေ့တဲ့အခါမှာသူတို့ရဲ့အလားရေလုံသားကတ်မရှိလို့သူတို့ရဲ့အာမခံမရှိဘူးလို့တော့ကျွန်တော်တို့ကတော့မြင်တယ်ဘာလို့မြင်လို့ဆိုတော့ရေလုံသားကတ်ရှိရင်သူစနစ်တကျရှိမယ်ဟလားအဲစီမင်းစည်းကမ်းနဲ့လောက်တာကိုင်တာတွေတာရှိလာမယ်ရှိရင်ဒါသူတို့အဆင်ပြေမယ်ရေလုံသားကတ်မရှိလို့ကျွန်တော်တို့ပုံမှာလောအားကဟလားသူတို့လုံငန်းရှိပုံမှာပဲမူတည်ပါတယ
်မုန်ကြီးနဲ့အစိုးရအဖွဲ့ဝင်စိုက်ပျိုးမှုမြင့်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဦးထွန်းသိန်းနဲ့တွေ့ဆုံပြီးမုန်ကြီးနဲ့အတွင်းမှာဖြစ်နေတဲ့ကြားဖောင်ကိစ္စကိုပြောဆိုကြည့်တဲ့အခါမှာတော
့မုန်ကြီးနဲ့ရက်ဒီကြားဖောင်လောက်ွက်ထဲမှာပေါ့နော်ကျွန်တော်တို့ကြားဖောင်လောက်ွက်ကမုန်ကြီးနဲ့တော့မှအားလုံး30ခွက်လောက်ရှိတာပါအခုကျတော့၄ခွက်လောက်ထဲမှာပေါ့ကျွန်တော်တို့အရာဒီတိုင်းကအများစုပါဝင်တဲ့ဒီကြားဖောင်တွေကကျွန်တော်တို့နယ်ပယ်ကိုကျော်ပြီးတော့အတော်လေးဟိုအများကြီးပေါ့နော်ဝင်ရောက်လောက်ွက်ဆောင်ရွက်တာပြည်ရတာပေါ့ဆောင်နဲ့ရှိတဲ့ဒီလောက်သားတွေကဒီပြောင်းရင်ပတ်တမ်းမရတယ်မရှိပဲနဲ့အောက်သားတွေမရှိပဲနဲ့တို့ဆောင်ရွက်နေရတဲ့နေသားတွေကဘယ်လောက်ကြီးဟောအချင်းတွေချင်းတွေဆိုးတွေလည်းဖြစ်နေတယ်ဆိုတာတော့ဒါဒီချက်ကပေါင်းထုတ်လိုက်လို့ဖြစ်တော့
ကျေးဇော်လာတဲ့ကြားဖောင်တွေအပြင်မုံကြီးနယ်ကခွင့်ပြုထားတဲ့ကြားဖောင်တွေမှာလည်းစီကံမလိုက်နာတာတွေရှိနေပါတယ်အငိမ့်စားသူပြည်နယ်မှုဦးစိုးမင်းကတော့စီကံမလိုက်နာတဲ့လုပ်ငန်းအရေးအတွက်တွေကိုမှတ်မှတ်သားသားရှိနေပါတယ်
။နောက်ပြီးတော့ကျွန်တော်တို့ဒီလိုတွေ့ရှိတဲ့ကြောင့်ကျွန်တော်တို့မွန်ပြည်နယ်ငားလုပ်ငန်းမှာလည်းဒီလိုအမျိုးတွေရှိကောင်းရှိနိုင်တယ်။အဲဒါကျွန်တော်တို့မှာလည်းငားကြားတမင်22ဦးလုပ်ငန်းရှင်22ဦးရှိပါတယ်။တတ်မှတ်ထားတဲ့လိုင်းစင်းနဲ့တော့သူတို့အတိအကျမလို့ကြော်လုံပြီးတော့ဖမ်းနေတယ်အလွန်ကျူးကြော်လုံဖမ်းထားတဲ့အဟာမျိုးပဲကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။အဲဒါကျွန်တော်မွန်ပြည်နယ်မှာလည်းဒါတွေရှိနိုင်တယ်။ရှိနိုင်ရင်ကျွန်တော်တို့ကဒါကိုထုတ်ပြန်တော့စီရင်ညွှန်ကြားချက်တော့စီမံစည်းကမ်းနဲ့လုပ်ငန်းနဲ့ညွှန်ကြားချက်နဲ့တိုင်းလိုင်းစင်နဲ့လိုက်နာဖို့ဆိုတာတို့ကသူတို့ကိုကျိုးစောသွားမယ်ထုတ်ပြန်သွားမယ်ပြီးရင်စီစစ်သွားမယ်ပြီးရင်အရေးယူသွားမယ်မလိုက်နာဘူးဆိုရင်ပေါ့နော်အဲဒါလေးတော့ကျွန်တော်တို့မွန်ပြည်နယ်ငါးပန်းကြာတမင်22ဦးရှိပါတယ်ဒီပေါ်မှာကျွန်တော်တို့ခုနကပြောလို့ရေလုံသားတွေဒါကျွန်တော်တို့ခုတွေ့ကြုံရခဲ့ပြီတစ်ဖောင်မှာ3ယောက်သူတို့ဟလာ10ဖောင်ရှင်324ယောက်ပဲရှိရမယ်အခုတော့ကျွန်တော်တို့လူပေါင်းနဲ့50ကျော်60ကျော်လေးတွေ့ခဲ့တယ်
လက်ရှိအချိန်မှာတော့ငားသားပေါက်တဲ့အရာဒီအချိန်ဖြစ်တဲ့အတွက်ကြောင့်ဇွန်လ3ရက်နေ့ကနေစပြီးတော့ဩဂုတ်လ31ရက်နေ့အထိကတော့ပြည်တွင်းပြည်ပကံဝေးငားဖမ်းရည်ရင်တွေအားလုံးငားမဖမ်းရကာလအဖြစ်ငားလုပ်ငန်းဦးစီးဌာနကတတ်မှတ်ထားပါတယ်။ကြားဖောင်လုပ်ငန်းတွေကလည်းဧပြီလကလေးကရပ်နားထားကြပါတယ်။လုပ်ငန်းပြန်စချိန်မှာတော့ဝန်ကြီးအတွက်မဖြစ်မနေကြားဖောင်တွေစီကိုပြန်လာကြရအောင်ပါပါ။ညှပ်တာမှုကိုလိုလားတဲ့ကြားဖောင်လုပ်သမားတဦးကတော့
ကျွန်တော်ကကိုကိုသူတို့ကွာခုလူသမားနဲ့လူသမားကန္နာကျွန်တော်တို့ကကျွန်တော်တို့ကတာဝန်ကြီးကြီးလုပ်ပြီးသူတို့ကသူတို့ကတာဝန်ကြီးကြီးရှင်းပြီးဒါဆိုကျွန်တော်တို့ဘာမှပြောရလို့ကျွန်တော်လည်းမရှိလို့လုပ်တာသူတို့လည်းပတ်သက်နေရင်းပြီးလုပ်တာအဲ့လိုဖြစ်နေတယ
်အခုတင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ကြရအောင်လို့ကျေးဇူးတင်တယ်လို့ဒုသက်အဖွဲ့သားတွေကပြောနေပါတယ် ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကတင်နာဝန်ဆောင်မှုဒုတန်မအေးအောင်စာနီနဲ့ဟန်ချင်းတို့ဖြစ်ပါတယ်။ဒုတန်ပတ်စဉ်တန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒုတန် Facebook စာမျက်နှာ SoundCloud YouTube အန်ယူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားနိုင်ငံတယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပတ်မူကူညီထားပြီး Frontier မြန်မာနဲ့ Connection Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်စီစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မြန်မာရှိတော်နေလေးစကားပြောရှင်
။ဒီ American Time မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ကျွန်တော်အောင်လင်းပါခင်ဗျာ။ခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ဒိုင်ရီလိုင်းစီစဉ်စာတင်ဆက်ပေးသွားမယ်စနေနေ့စနေကစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကန်ပိပကတ်တွေအဆုံးသတ်နိုင်မှုဘလူးနီးလန်းတွေများရှိနိုင်မလဲဆိုတာကိုမြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးမောင်မောင်ဆိုးဒေါက်တာရံမျိုးသိန်းတို့နဲ့စနေညစနေကစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးကမှာတော့ဆက်စွနစ်တွေနဲ့ချီချမ်းမြင့်နေဖြစ်တဲ့ပြည်တွင်းစင်ပြီးဘူးချိန်ထိအချိန်ကောင်းနေတဲ့မြန်မာနိုင်ငံမှာငင်းချိန်လန်းစဘလို့ရှာနိုင်မလဲဆိုတော့ဆွေးနွေးမှာပါပြည်နယ်ဆွေးနွေးဖို့တိုင်းရင်းသားရေးရကိစ္စတွေပါဝင်မြန်မာရေးကျွမ်းကျင်သူတွေဖြစ်ကြတဲ့ဦးမောင်မောင်ဆိုးဒေါက်တာရေမျိုးစိမ့်တို့ကိုဖိတ်ခေါ်ထားပါရယ်ဟုတ်ကဲ့ပထမဆုံးတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့အခုလိုစင်ပြီးတွေအချိန်ကောင်းနေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေးအေးနဲ့တက်မလို့ကြားတိုက်ပွဲကြီးပြင်းထန်နေတာရှိပါတယ်။ KNU နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲကြီးဖြစ်တာတွေရှိတယ်လို့ဟိုတလောလုံးကလည်း KNU နဲ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်။ဆိုတော့အဓိကအခုလိုစစ်ဖြစ်နေရတဲ့လက်တလုံးအကြောင်းရင်းနေနဲ့ဘာတွေများရှိနေလို့လဲဆရာဦးမောင်ဆိုပြီးဆွေးနွေးပေးပါခင်ဗျာ
။လက်တလုံးအကြောင်းရင်းနေနဲ့ပြောရရင်ဟောကျွန်တော်တို့ရခိုင်နဲ့ပလောဝပေါ့ဗျာချင်းပြည်နယ်ပလောဝမြို့မှာတိုက်ပွဲဖြစ်ပြဖြစ်ပွားနေတဲ့ပတ်သက်လို့ကတော့အေးနေနဲ့လေသူတို့အနေနဲ့သူတို့ရဲ့ဒီခိုင်လူလူရေးနဲ့ပတ်သက်ဆိုလည်းငါးကိုင်းတိုက်ပွဲမှာရမယ်ဆိုစုကန်ထားပြီးတော့လည်းငါးကိုင်းတိုက်နေချေကပ်ဖက်ကလည်းတမရကလည်းဒီဝီသူတို့အနေနဲ့1980လောက်ကနေတော့ချူအောင်နေမြေဖြစ်သတ်မှတ်ထားတဲ့အေရီးယားမှာဘို့လို့လည်းငါးကိုင်းပြေရှိတာကိုလက်မခံနိုင်နဲ့ဘက်ကနေပြင်းထန်တုံ့ပြန်တဲ့ချိန်မှာတိုက်ပွဲကပြင်းထန်ဖြစ်နေတာအဲ့တော့ဒါရီစက်တနာကိုဖြေရှင်းနိုင်မှာမရတော့ဒါအပြင်ကျွန်တော်တို့ NC ထိုးထားတဲ့ RCSS KU နဲ့တိုက်ပွဲဖြစ်နေတာလေဒီနောက်လက်မမထိုးရသေးတဲ့ KIA ပူကန်ပလောင်လုံးနဲ့ဒီလာစားမှာတိုက်ပွဲဖြစ်သွားနေတာကြီးကတော့ဒီနေမီပြဿနာနဲ့ပတ်သက်တဲ့ပြဿနာတွေမှာသဘောတည်းပြဿနာဖြစ်နေတာဖြစ်သလိုကျွန်တော်တို့တက်နေရာချထားရင်းနဲ့ NC ထိုးထားတဲ့ဖိတ်နဲ့ပတ်သက်ပြီးတက်နေရာချထားရင်းနဲ့ပတ်သက်ပြီးတော့မသိရှင်းရသေးတဲ့ကိစ္စတွေရှိတယ်။ကျွန်တော်တို့ KIA ကိုကန်ပလောင်လုံးနဲ့ပတ်သက်လာရင်တော့ TNN တွေနဲ့ပတ်သက်လာရင်တော့ file တွေမထိုးရသေးတဲ့ပြဿနာတွေရှိပါတယ်။ဒီပြဿနာတွေကိုမရှိမဖြေရှင်းဘဲနဲ့တော့ကျွန်တော်တို့ကဒီတိုက်ပွဲတွေရပ်တန့်ဖို့ကတော့လွယ်ကူမှာမဟုတ်ပါဘူ
း။ဟုတ်ကဲ့ဒါတော့ရမျိုးသိအမြင်ရောခင်ဗျာလက်တလောတိုက်ပွဲတွေဖြစ်နေရတဲ့အကြောင်းရင်းတွေကပါရီရှိနေရလို့များနားလည်ထားတယ
်အဲလက်တလုံးဖြစ်တဲ့တိုက်ပွဲတွေကတော့ကျွန်တော်မြင်တာတော့အဖြစ်နဲ့တစ်ဖက်ပေါ့လေဂျုံချီမှုနားလည်မှုနော်ဥပမာဒီကျွန်တော်တို့ဒီအစိုးရတမတော်နဲ့ဒီတိုင်းသောတနက်ကြိုင်ဖွဲ့စည်းရေးချားမှာနော်ဂျုံချီမှုနဲ့နားလည်မှုကိုအဲချက်ချက်ပြန့်ပြန့်တိစောက်ထားနိုင်တာမျိုးမတွေ့ရပါဘူးအဲဒီအတွက်အကြောင်းမလို့နော်ဒီတစ်ဖက်နဲ့တစ်ဖက်ဂျုံချီမှုကျိုးပြတ်တဲ့အချိန်မှာနော်ဒီတနက်ကင်ထားတဲ့အဖွဲနဲ့ဖွဲ့ချားမှာအချိန်ကြီးပြစ်တာခတ်တာကြီးမတိုက်ပွဲကြီးစစ်ပွဲကြီးဆိုတော့ဖြစ်နိုင်တဲ့အခြေအနေမျိုးရှိပါတယ်။အဲဒီအခါကျတော့အဓိကကျွန်တော်တို့လက်ရှိအခြေအနေမှာအဓိကစိန်ခေါ်မှုဖြစ်နေတာကအစိုးရတမတော်နဲ့ဒီတိုင်းသားလက်နက်ကင်အဖွဲစည်းရေးချားမှာနော်ယုံကြည်မှုကိုနော်ဟိုခိုင်ခိုင်မာမာတိဆောက်နိုင်ဖို့လိုအပ်နေတယ်လို့အဲ့လိုတုံ့ပြန်ပါတယ်။အဲဒီလိုလိုအပ်မှုကြောင့်လည်းပဲလက်ရှိအခြေအနေမှာဟုတ်လားဒီ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းပြည်လက်နက်ကိုင်ဖွဲ့စည်းအချို့နဲ့ရော NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းပြည်လက်နက်ကိုင်ဖွဲ့စည်းတွေနဲ့ရော
ပြစ်ခတ်မှုတွေဟာဇက်တိုက်ပွဲတွေရှစ်ပွဲတွေအဲပြစ်ခတ်မှုတွေဟာဇက်တိုက်လူလူဖြစ်လာတာလို့အဲ့လိုတုံ့ပြန်ပါတကယ်တော့မြောက်ပိုင်းမဟာမိတ်တုံးဝက်ဖြစ်တဲ့အေရခိုင်လက်နက်ကန်တပ်ဖွဲ့
တုံးပြန်တဲ့အနေနဲ့ဆိုပြီးတမ်းလို့ဘက်ကလည်းတစ်ဖက်သက်ပြည့်ရဲ့ကျင်ညာပါတယ်တင်းတန်ငင်တော့လည်းအလားတူကျင်ညာလာရှိခဲ့ဘူးပါတယ်ဒါပေမဲ့တိုက်ပွဲတွေကမရက်တဲ့အပြင်ပြင်းထန်တဲ့သာပြင်းထန်နေတာမျိုးလည်းတွေ့ရပါတယ်ဆိုတော့ဒီပြည့်ရဲ့ကျင်ညာချက်တွေကအပြောတစ်သက်ပဲဖြစ်နေသလားဆရာဦးမောင်ဆိုကျွန်တော်မြင်တာတော့ဒီပြည့်ရဲ့ကျင်ညာချက်တွေဟာတကယ်တော့ကျွန်တော်တို့နှစ ်စ်တဲ့ဆွေးချက်ကြီးဖြစ်တဲ့တမရောဘက်ကလည်းအပြည့်အကျညာတွေဆိုပေမဲ့သူရဲ့အချို့စီမင်းစီးပွားရေးမလိုက်နိုင်တော့သူတို့အနေနဲ့ကတော့လူတော်တဲ့အရေးယူလို့အောင်မဲ့ဆိုတာပါသလိုနောက်ပိုင်းဆုံးဝက်ဘက်ကလည်းပဲသူတို့အနေနဲ့ပြည့်အကျညာထားရင်လည်းသူတို့ကိုစစ်စင်ရေလုပ်လာရင်ကျန်တဲ့တုံ့ပြန်မှာဆိုကျညာထားတယ်ဆိုတော့ဒီအပြည့်အကျညာချက်ကြီးအားလုံးမှာထွက်ချက်ကြီးပါတာဒါကြည့်ဒီအပြည့်အကျညာချက်ကြီးရဲ့အဓိကအားနည်းချက်ကတော့တစ်ဖက်ဖက်အကျညာတဲ့အပြည့်အကျညာချက်ကြီးဆိုတော့ဆိုတော့နှစ်ဖက်တွဲဆိုသဘောတူညီပြီးတော့အပြည့်အကျညာကရှိပြီးအောင်အပြည့်ရတဲ့ဆိုလို့ရှိရင်ဆိုတော့တကယ်တမ်းကတော့နှစ်ဖက်သဘောတူပြီးတော့ဒီတစ်ဖက်ကြီးလည်းနှစ်ဖက်တစ်ဖက်ကြီးလည်းမထိခိုက်နိုင်အောင်တက်နေတာခြားခြားကြီးနဲ့ပတ်သက်လို့ဒီတက်တဲ့ဖိတ်တဲ့မထိတွေ့နိုင်အောင်ဆွေးနွေးဖြေရှင်းပြီးမှကျညာအကောင်းဆုံးပါလက်ရှိမှာတော့2018ကစတဲ့ဖက်သက်ပြည့်ရကျင်ညာတွေကဘာမှမသိတော့အလုံးဖြစ်ပါဘူး။ဟိုကျွန်တော်တို့တကယ်တမ်းပြည့်ရကျင်ညာခြင်းနဲ့ဆိုတော့နှစ်ဖက်တွဲဆုံဆွေးနွေးပြီးတော့နှစ်ဖက်သဘောတူပြည့်ရကျင်ညာမှတာကအလုံးဖြစ်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်ရောခင်ဗျာအပြည့်ရကျင်ညာချက်တွေကပြောသက်သက်မဟုတ်ပဲအနှစ်သာရရှိရှိလက်တွေ့ဖြစ်လာဖို့ဆိုရင်ဘာတွေများလုပ်ဖို့လိုမလဲ
။ကျွန်တော်အမြင်ကတော့တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံမှာတော်နိုင်ငံလုံးကိုလွှမ်းခြုံတဲ့အပြစ်ခတ်ရစင်းဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုအပြစ်ခတ်ရစင်းဖြစ်ဖို့ဆိုတာနော်အစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေချားမှာဂျုံချီမှုတိဆောက်ရေးဟာအင်တာမအကြီးကြီးနေနေမှာ။တစ်ဖက်နဲ့တစ်ဖက်ဂျုံချီမှုရှိတယ်တစ်ဖက်နဲ့တစ်ဖက်နားလည်မှုရှိတယ်။နော်တစ်ဖက်နဲ့တစ်ဖက်အဲ့အမှသာလေးပူးပေါင်းဆောင်ရွက်မှုရှိဘူးလို့ဒီအပြစ်ခတ်ရစင်းရလို့တကယ်အလုံးဖြစ်မှာဖြစ်ပါတယ်။နော်အပြစ်ခတ်ရစင်းဟာနော်တိုင်းနိုင်ငံလုံးကိုလွှမ်းခြုံနိုင်မှသာလေအဖြစ်ရောက်လို့ဖြစ်မယ်လို့မြင်ပါတယ်။အဲ့တော့ဒီအဖြစ်ခက်ရစင်းရာဥမာအဲနေနေတစ်ခုဒေသတစ်ခုကိုခြံလိုက်ထားမယ်အဖွဲ့အစည်းတစ်ခုကိုခြံလိုက်ထားမယ်ဆိုရင်အဲ့ဒီအဖြစ်ခက်ရစင်းရာတကယ်ဖြစ်ရောက်လို့ဖြစ်တဲ့အဖြစ်ခက်ရစင်းမဖြစ်နိုင်ဘူးကျွန်တော်ကတော့မြင်ပါတယ
်။ဟုတ်ကဲ့ပါတက်မလို့ဘက်ကတော့အပြည့်အချင်းညာပြီးငင်းချင်းဆွေးနွေးဖို့လမ်းပွင့်ထားတယ်ဆိုပြီးပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးမှုတွေဖြစ်လာတာမျိုးလည်းမတွေ့ပါဘူး။အထူးသဖြင့်ကတော့ဒီစီးရေးတင်းမာနေတဲ့မြောက်ပိုင်းဖွဲ့ရင်လည်းအစိုးရကပြည်ရဲ့နေဒီဇင်ဘာလတုန်းကတရုတ်နိုင်ငံမှာတွေ့ပြီးခဲ့ရထပ်မတွေ့ပြီးကြတော့တာပါဆိုတော့ဟိုကိုဗစ်ကာလဖြစ်နေရလဲပါတာပေါ့လေဆိုတော့နောက်ထပ်တွေ့ပြီးမဲ့အလားလားတွေရောဘလောက်များမြင်မိတယ်လဲဆရာဦးမော်ဆို
ဘလောက်ကနေတော့တွေ့ဆုံဆွေးနွေးနဲ့ပတ်သက်ပြီးတော့အလားလားနေပါနေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2019ခုနှစ်ကုန်ဒီအဓိကဒီဂျာယဝင်ဆစ်ဆက်ပြီးရဲ့တရုတ်နေနဲ့လည်းပဲသူတိုင်းပြည်ပါဒီကိုဗစ်ကြေညာတက်တာရဲ့စီဝါရေးရတက်တဲ့တက်တာတွေဖြစ်ရှင်းနေတဲ့ချိန်မှာအခုချိန်ကြီးတော့ဝါပြည်ငင်းငင်းနဲ့မှဝင်ရောက်ပေါင်းနေတာမတွေ့ရပါဘူးအဲ့တော့ကျွန်တော်တို့2019ခုနှစ်တနည်းလုံးဖြစ်ပြီး2018ငင်းငင်းညီလာခံမှာမြောက်ဝဲဖွဲ့တက်တာဖြစ်စေတရုတ်ရဲ့ခံငင်းနဲ့ဒီနေ့ဆောင်းကအရေးပါတယ်ဆိုကျွန်တော်သူ့ရဲ့ပြီးပါအဲ့တော့အခု2020မှာကတော့နှစ်ဖက်စလုံးကတော့တွေ့မယ်ဆွေးနွေးမယ်ပြောပြမယ်ဒါဆက်ဆက်ညီနိုင်မှုပြေးမယ်သူကျောင်းဝင်ဆောင်ပြေးမယ်သူကြောက်တယ်အဲ့တော့တစ်ဖက်ကလည်းကရန်ကုန်မှာဆွေးနွေးမယ်မြကြီးနားမှာဆွေးနွေးမယ်ပြောသူဒီနေပြည်တော်ကဆွေးနွေးမယ်လို့ပြောပြမယ်သူတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိတဲ့အခါမှာဒီနေရာကိုလာရောက်ဖို့ဆိုတာတင်နိုင်ပြက်အဲ့တော့လုံးလုံးစင်မှာတစ်ဖက်နဲ့တစ်ဖက်တကယ်လားနှစ်ပါးရှိရဲ့ဆွေးနွေးပွဲဖြစ်ဖို့ဆိုလို့ရှိရင်ဈာရဲကယုံကြည်စိတ်ချရတဲ့လူရဲ့ဆွေးနွေးပွဲမှုလိုရတယ်ဒီတိုင်းဆိုလို့ရှိရင်အခုဆိုလို့ရှိရင်တော့ဟိုတစ်ဖက်ဖက်ကနေပြီးတော့ဟို ဥမာဆွမ်းနဲ့တမလို့ပဲကပဲဖြစ်ဖြစ်ဒါလာဆွနေပါလို့ပြောတိုင်းကျွန်တော်တို့မြောက်ပိုင်းအဖွဲ့ကြီးကဆွနေကိုခက်ပါလိမ့်မယ်သူပြင်အေးလို့တက်ဖက်အဖွဲ့အဖြစ်ပြညာခံရတဲ့အဖွဲ့မျိုးဆိုတော့သူ့လိုမျိုးတွေကိုပိုးဆွရင်လည်းမယ်
ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်ရောခင်ဗျာဆရာဦးမောင်ဆိုတော့ကျောင်းဝင်ဆစ်ဆက်တဲ့ခန်းကဏ္ဍကအရေးပါတာကိုလည်းထောက်ပြသွားပါတယ်ဆိုတော့ဆွေးနွေးမှုတွေထားမြောက်ဖို့ကျားလူရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ဘလောက်များအရေးကြီးတယ်လို့ယူဆလဲခင်ဗျာ
ကျောင်းဝင်ဆစ်ဆက်ညနိုင်ရေးတဲ့ခန်းကဏ္ဍဟာဒီနေ့လုပ်ငန်းစဉ်မှာကျွန်တော်အမြင်ကတော့အရေးကြီးတယ်လို့မြင်ပါတယ်အဲ့တော့အဲ့ဒီလိုကျောင်းဝင်ဆစ်ဆက်ညနိုင်ပြီးတဲ့အထူးကလည်းပဲနော်ကျွန်တော်တို့နိုင်ငံရဲ့ပုံကူပဲဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ဟာဟာအဲတရုတ်နိုင်ငံကကိုယ်စားလှယ်ဝင်ဖြစ်ဖြစ်အခြားနိုင်ငံတွေကကိုယ်စားလှယ်ဝင်ဖြစ်ဖြစ်ဂျာဝင်ညိနိုင်ဂျာဝင်စိတ်ဆိုင်ညိနိုင်ဖို့အဆုံပြုတာတဲ့ကျွန်တော်အမြင်အားဖြင့်တော့ဥပမာရခိုင်ပြည်နယ်မှာဒီတပ်မတော်နဲ့အေအေချားမှာစစ်ရေးပြိပတ်ခါကြီးမြစ်တက်နေတဲ့အချိန်မျိုးကိုဟာအများဆုံးအချိန်ဟုန်လျှော့ချပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်တို့ဟိုစိုက်ပွဲတွေစစ်ပွဲတွေရပ်သွားဖို့အတွက်ကိုဟုတ်လားဒီသမရောဘက်ကိုနော်ဒီအီဘားမှာဟိုကျောင်းနိုင်ရှုံနိုင်နဲ့နော်ဂျုံဂျုံကြည်ကြည်နဲ့အလုံးလုံးနိုင်နဲ့နော်ပုဂ္ဂိုလ်မျိုးတွေကိုကျွေးချယ်ပြီးတော့စိတ်ဆက်ကြည့်နိုင်ရေးအဖွဲ့အနေနဲ့ဖွဲ့စည်းပြီးတော့ဆောင်ရွက်နိုင်နေဆိုရင်လက်ရှိဖြစ်နေတဲ့ဟိုရှင်းတုံးနောက်ဆုံးအဲ့ဒီကပိုတဲ့ပေါ့လေတဖြည်းဖြည်းဆိုးလာနေတဲ့အခြေအနေတွေကိုသိနိုင်မှုအတွက်လမ်းကပေါ်နိုင်နေတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်တယ်။ဟုတ်ကဲ့ပါအခုဆိုရင်
22ရာစုပြည်လုံးကြီးလာကလည်းမှန်မှန်ချင်းပါနိုင်တဲ့အခြေအနေမှာမရှိပါဘူး။အခုကိုဗစ်ကာလနဲ့ကျောတာပိုဆိုးသွားတာပေါ့လေ။ဆိုတော့အခုအချင်းယုံချင်းပါမယ်ဆိုပြီးတော့ပြောနေပါလေ။ဆိုတော့ဒီကြီးလာကန်ကနေရောရင်းချိုင်းအတွက်ဘလောက်များမျောလင့်နိုင်စရာရှိမလဲဆရာဦးမောင်ဆို။
ကျွန်တော်တို့ဒီငယ်လူငန်းတွေနဲ့ပတ်သက်လို့ဆိုတော့ဒီကျော်ရေးဆိုရင်ဒီရှင်းနေတာဆိုတော့ဇူလိုင်လထဲမှာလုပ်ဖို့စူးစမ်းနေတယ်လို့ပြောပါတယ်။ဆိုလိုတာကတော့ဒီဇူလိုင်လထဲမှာလုပ်ဖို့ဆိုတော့ဟိုလုပ်ဖို့စူးစမ်းနေပါတယ်ဒီသူ့ရဲ့ရှင်းတဲ့မှာကျွန်တော်တွေ့ရတာကတော့ကျွန်တော်တို့ဒီ2020မှာအစိုးရပြောင်းလဲလဲရှိနေတယ်။တုံတောင်းတော့ခေါင်းဆောင်မှလည်းပြောင်းလဲလဲရှိတဲ့အချိန်မှာလက်ရှိအစိုးရနဲ့ကျွန်တော်တို့ EU ရို NC ထရိုက် EU ဥပဒေတမှာသဘောတူညီချက်တစ်ချက်ဆိုလိုတာဒီသဘောတူညီချက်ဒီတောင်းဆိုတာလက်ထက်မှာဆက်လက်တည်ဆောင်သွားနိုင်တဲ့သဘောတူညီချက်ဒီလိုပဲတိကျထားပါတယ်ဆိုတော့တကယ်တမ်းမြင့်မြင့်မှန်မှန်ငိုတန်းသားနေနဲ့ဟိုအပေးယူလုပ်တဲ့ဒီဖယ်ရနဲ့ပတ်သက်တာကိုယ်အောင်ချွေးနဲ့ပတ်သက်တာကိုယ်ပြန်ပိုင်တဲ့ပတ်သက်တာဒီတော့ပါဖို့မရပါဘူးဒါပေမဲ့ဂျာလည်းပဲဆက်ဆဲလိမ့်မယ်ဆက်ဆဲလိမ့်မယ်ဆိုတဲ့ဒီပါကအခုလောလောဆယ်မှာကွာဒီဂျွန်လာလည်းရောက်နေပြီမဲ့တိုင်းရားတွေဘက်ကဟုတ်တူလဲဆိုတော့အတန်လည်းမသိသေးပါဘူးတစ်ဖက်ကပြောမယ်ဆိုရင်တော့ဒီအစိုးရဘက်ကတော့ဒီကာလမှာဒီစိုးရတဲ့ညီလာခံလုပ်ပြီးတော့ဒီ NLD စိုးရလက်ထက်မှာဒီလိုဒေါ်ဒွတ်ရက်တွေရခဲ့တယ်ဆိုတာမျိုးလူလူချပြတဲ့တစ်ချက်ပါတယ်ဟောပေါ့ဘာဖြစ်လို့လဲဆိုရေကောက်ပွဲတွေနှီးပြီဒါမျိုးကိုကျွန်တော်တို့ဒီခံမျိုးစိုးရလက်ထက်မှာလည်းတုံးပါတယ်ကျွန်တော်တို့ဒီအော်တိုဝါ15ရက်မှာဒီ NC လက်မှတ်ထိုးပြီးတော့ငင်းငင်းရက်လက်တွေရတယ်ဆိုတာကိုပြနေတာဆိုတော့ကျွန်တော်တို့အားရအစိုးရနေနေသူတို့ကာလမှာဒုက္ခရနဲ့ပတ်သက်ပြီးတော့ယူတော့ဝယ်ကြီးရဲ့အချက်ကြတော့ရှိပါတယ်ဒါပေမဲ့လုံးလုံးစင်မှာဒီသရုတ်တကြီးညီလာခံကျင်းပဖို့အတွက်တကယ်တော့အကန့်အသတ်အများကြီးရှိတယ်ဗျာအော်ဆိုသရုတ်တကြီးညီလာခံကျင်းပဖို့တိုင်းလာရေးတင်ပြထားတဲ့ဒီမျိုးသောဆက်နိုင်ငံကြီးဆွေးနွေးပွဲပေါ့ RCS တို့လို့ AMB တို့လုပ်မယ်ဟာတို့ကဒီလိုအချိန်မှာလုပ်မယ်တော့မလုပ်နိုင်ဘူး။နောက်ပြီးတော့တကယ်တမ်းအစိုးရပြောင်းလဲတမတော်ပြောင်းလဲကြောင်းဒီဟာကိုစက်ကြေးလုပ်မယ်ဆိုရင်လည်းပဲဒီကာလပဲပိုသင့်တော်တာပဲ။ကျွန်တော်မြင်တာတော့2021 January February March လာမှာဒီနေ့ပြည်လုံးညံလုပ်တာအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်။အခုလို့ဆိုရေကောက်ပွဲဒီ normal တော့ဒီစမလုတ်ခတ်ရင်တော့မှလေကြီးအစိုးရတက်တဲ့မတ်တာကိုဒီပေါ်မှာဆက်တဲ့ကြွေးကြောက်အဲ့ကာလမှာလို့ရင်တော့ပါပိုးတော့ကောင်းမယ်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုအဲ့ကာလဆိုအစိုးရပြောင်းလဲနေပတ်သက်လို့ပဲဖြစ်ဖြစ်တက်မတော်ကောင်းဆောင်ပြောင်းလဲနေဖြစ်ဖြစ်ပိုးပြင်လာတဲ့အချိန်မှာဘယ်လိုသဘောတူညီချက်တွေယူမယ်ဆိုတာနှစ်ဖက်ကပိုးပြီးတော့စဉ်းစားပြီးတော့ချင့်ညီနိုင်တယ
်ဟုတ်ကဲ့ကိုရမျိုးစိမ့်မြင်ရောဆွေးနွေးပြပါဦးခင်ဗျာ
ဒီကျွန်တော်မြင်တော့နော်နှစ်ဖက်ချမ်းမှာနော်ဟိုကွန်မစ်မန့်ပေါ့ဗျာနော်ကျွန်တော်တို့ဟိုစိတ်ပိုင်းချမှုနဲ့စိတ်ဆန္ဒပြင်းပြမှုအပတ်စလုံးမှာ เนาะยินดีมามาชื่อกูดูอ่ะดูเนี่ยมาเลยไอ้อะไรส่วนนี้เนาะไม่ส่งหมู่อ่ะมันแค่เพียงแค่ไหนมาเลยเนาะดีอ่ะไปด้วยแล้วเพียงตัวไหนเนี่ยทําไม่ใช่ป่ะแต่เนี่ยส่วนใหญ่จะมาเนี่ยใจนั้นแล้วก็อินฟอร์มชื่อจะมาตันยาดิเนาะบ่รู้กูอเปลี่ยนแล้วอเปลี่ยนผู้ฤทธิ์สวยๆหมู่ฤทธิ์ไอ้ทีนี้อาชีพนี้ล้วนชมมีมั้ยส่วนเนาะณแพทย์จ๋ามาเนาะกูอเปลี่ยนแค่ยาเสพผู้ด้วยส่งซื้อนี้ผู้ต่อมาเออแค่ ในแง่ยี่ยะอาชีพชาวบ้านด้วยส่งซื้อเนื้อทำอยู่กับผู้พิพากษาในวิจารณ์อะไรอันนี้ด้วยเจ้ามือดูเจ้าหน้าที่งานรู้เนาะทุกที่อสูรยานในจำนวนนี้เนี่ยผู้ผู้ลิลิ่งชนะสูงยิ่งส่งซื้อเนื้อในบุกุเนาะผู้สังเกตในเรื่องเจ้าหน้าที่มาเลย แต่ถ้าข้าพเจ้าเนี่ยโอ้เสียยาเราอาจจะได้มุ่งเรียนเราเสียยาต้องการมุ่งเรียนเราก็เสียยาอ๋อเปลี่ยนแรงชงจิ้งกุจ้าเส้นในทางนี้ดูอันนี้ร้องกุจ้าไหนมุ่งสูงเจ้าหน้าที่อาเชนอ่ะแต่พระเจ้ามาผู้บริหารผู้ส่งสูงในไต้หวันยี่จีเดินดีไหมอันนี้เราผู้ส่งสูงในมุ่งเรียนสบายไหมอ่ะแค่ไหนเนี่ยเป็นไหนไหนเจ้าหน้าไหนเนี่ยทุกตัวเลยไหม ด้วยส่งสื่อในมือผู้บริโภคเจริญแล้วนะเนี่ยผู้บริโภคใช้ไอ้ที่บอกแล้วนะเนี่ยเนี่ยถ้าเป็นชาวมาจงจีนดูดังทะเลบัวเลยมีแต่หลานเลยไม่รู้จะนอนยังไงมาแล้วสิโควิดการละมาสูงเนี่ยฮะล่ะจะนอนอีนี้เป็นแนวตรงนี้ดูคนไหนงานนี่จะเส้นด้วยส่งสื่อในมือผู้บริโภคเจริญแล้วนั่นปุ่นไหนไหมเนาะที่สุดยอดในตำรวจกาเลยแค่ ผู้สอบวิจารณ์ด้วยส่งสื่อในมือเราในเนี่ยเราแต่งนั่นนั่นกันผู้สื่อในประกาศเลยแค่ส่งเสียปีไหนมาผู้บริผู้สอบวิจารณ์ด้วยส่งสื่อในมือเราเราได้ในเมื่อสุ่ยอาจจะนั่นรู้ในเงี้ยยังได้รู้นั่นใช่ไหมเนาะที่ตามยี่ตาเนี่ยตัวแต่ผู้สอบสู้กันยังตัวละยานในเมื่อเราอายุตรงนั้นโอเควะทีนี้ก็ยุคเก่าเป็นเนี่ยเล็บชินไปยุคเก่าเป็นอันนี้จะส่งเสียปีไหนมาผู้บริผู้สอบวิจารณ์ด้วยส่งสื่อในมือเราเราได้ในเมื่อสุ่ยอาจจะนั่นรู้ในเงี้ยย
ဆို
။ဒီကောက်ပွဲအလွန်နဲ့ပတ်သက်လာလို့ရှိနောက်တက်လာမယ်ဆိုတော့ဒီ NLU ဆိုတာဖြစ်ကောင်းဖြစ်တယ်သို့မဟုတ်လည်းအခြားတစ်ခုဖြစ်ကောင်းဖြစ်မယ်ပေါ့နော်။ဒါကတော့ NLU ဆိုတာဖြစ်မယ်ဆိုရင်လည်းလူပြောင်းလဲတော့ရှိမှာဖြစ်တယ်။လူပြောင်းလဲရှိရင်တော့ရှိရင်လည်းပဲဆိုတော့ကိုင်တုံပြောင်းလဲမယ်။သို့မဟုတ်ကျွန်တော်တို့2015မှာကျုံလို့ပြည်ခိုင်ကျိုး NLU ဆိုတာပြောင်းလို့ NLU ဆိုတာနေပြီးတော့ချက်ပုံစံတစ်မျိုးပြောင်းနေရင်လည်း policy ပြောင်းလဲတော့ရှိမှာ။အဲ့တော့ကျွန်တော်တို့ကငင်းလူကန်းစင်းနဲ့ပတ်သက်လာရင်တင်းရတာတစ်ခုကတော့ငင်းလူကန်းစင်းကိုဆက်မလုပ်ဘူးလို့တော့နောက်လာမဲ့ဘလို့ပုံစံမျိုးနဲ့အစိုးရကပြောင်းရတော့မဟုတ်ပါဘူး။ငင်းလူကန်းဆက်လုပ်မယ်လို့တော့ပြောကြမှာ။သို့တော့ဆက်လုပ်မယ်ပုံစံတွေကတော့အခုပုံစံနဲ့သူကောင်းမှတူပါလိမ့်မယ်။အဲ့ဒါကိုတော့အလုံးပြည့်စက်ဖို့ဆိုရမယ်လို့ထင်ပါတယ
်။ဟုတ်ကဲ့အနည်းဆုံးတော့ချင်းကပ်ပုံပြောင်းလဲပြီးမြင်ရနိုင်တာပေါ့လေ။ဆိုတော့ဒေါက်တာရေမျိုးသိမ့်နေရောခင်ဗျာရွေးကောက်ပွဲလို့ငင်းငင်းလာလာတွေရောဘလို့များခံမှန်းမိတယ်လဲ။
အဲကျွန်တော်မြင်တာကရွေးကောက်ပွဲရဲ့ရလတ်ပုံလေရွေးကောက်ပွဲရဲ့ရလတ်ပုံမှာမူတည်ပြီးတော့အတိုင်းတာတစ်ခုရှိတော့အကြောင်းလေးဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဒါသို့တော်လည်းပဲစိုက်ပြီးတော့ကြီးမားတဲ့အကြောင်းလေးဖြစ်လာမလားဆိုတာကတော့မပြောဖို့ခက်တယ်။အဲတော့လက်ရှိအခြေအနေမှာဟိုလက်ရှိအာရယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပဲနော်အစိုးရဖွဲ့နိုင်တဲ့အလားအလာရတော့ရနိုင်ရဲ့အဲ့ဒီအတွက်ကြောင့်မလို့နော်လက်ရှိအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်စာပြီးအနေနဲ့ဟလာနောက်ပြီးတော့အဲ့ဒီပါတီရဲ့ခေါင်းဆောင်တွေအနေနဲ့နော်လုံးဝနဲ့၅နှစ်မိဘကာလမှာခေါ်ဆောင်ခဲ့တဲ့ငွေကြေးရေးလုပ်ငန်းစီမံနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ပြန်ပြီးတုံ့တက်ဖို့လိုအပ်တယ်လို့ဒီအဲ့ဒီလိုတုံ့တက်ပြီးတော့အခုဂျားကာလမှာနော်စနေနေ့ကျနော်စမ်းစစ်တုံ့တက်မှုတွေလေ့လာမှုတွေနဲ့ပြင်ဆင်မှုတွေမစိမ်းမချချမှုတွေလုံထားဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုလုံထားမယ်ဆိုရင်နော်အဲဒီလိုလည်းလုံထားမယ်တစ်ခါကလည်း2020ရွေးကောက်ပွဲမှာနော်လက်ရှိအနိုင်ရပါတီကလည်းပြန်ပြီးအနိုင်ရမယ်အစိုးရဖွဲ့နိုင်မယ်ဆိုရင်အစိုးရဖွဲ့ပြီးပြီးချင်းမှာနော်ဒီလေးလေးလုပ်ငန်းစဉ်ကိုအချိန်ဟုန်နဲ့ဖော်ဆောင်နိုင်ဖို့အလားအလာရှိနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်။အဲဒီလိုအလားအလာမျိုးဖြစ်လာဖို့အတွက်ကို ဆက်နေကြကြကြပြန်ပြန်နဲ့ပြင်ဆင်ဆောင်ရွက်နိုင်မှုကယူကြည်ရလို့မြင်တယ်။နောက်တစ်ချက်ကတော့ဒါမဲ့ရေကောက်ပွဲမှာเนาะ2005ရေကောက်ပွဲတည်းเนาะတိုင်းနာပါတီတွေအနေနဲ့ပြည်내တွေမှာပို့ပြီးတော့အနိုင်ရလာတယ်။အဲ့ဒီအတွက်ကြောင့်မလို့2020အလွန်เนาะငြိမ်းချမ်းရေးလုပ်ငန်းတွေမှာเนาะတိုင်းနာပါတီတွေရဲ့အတန်းเนาะတိုင်းနာပါတီတွေရဲ့ဆန္ဒเนาะတိုင်းနာပါတီတွေရဲ့သဘောထားဟာ ပို့ပြီးတော့ခြေထိုင်ရောက်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်။တိုင်းနာပါတီတွေနဲ့အနေနဲ့လည်းအဲ့ဒီလိုပို့ပြီးတော့ကြီးမားတဲ့အနိုင်ရမှုမျိုးကိုရအောင်ဆောင်ရွက်နေတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်။ပြင်ဆင်ဆောင်ရွက်နေတယ်လို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုနေရာပို့ရလာမယ်ဆိုရင်เนาะဟိုတိုင်းနာပါတီတွေရဲ့အခိုင်အနာပို့ပြီးကြီးမားလာမယ်ဆိုရင်
အနည်းအကျဉ်းလုပ်ငန်းတွေပေါ်မှာကောင်းဖို့နဲ့တက်ရောက်မှုပို့ပြီးတော့အလုပ်ဖြစ်နိုင်တဲ့တက်ရောက်မှုမျိုးတွေအရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်။ဟုတ်ကဲ့နောက်ဆုံးအနေနဲ့သုံးသပ်စီရင်တာကတော့ငင်းငယ်လမ်းစာပေါ်လာဖို့ဆိုရင်အနေဆုံးအဆင့်ဘာတွေလုပ်ဖို့များလိုမလဲလက်တွေ့လုပ်မယ်ဆိုရင်ဖြစ်လဲဖြစ်နေတာဖြစ်လဲဖြစ်နေတဲ့နည်းလမ်းတွေဘာတွေများရှိမလဲဆရာဦ အဲ့တော့ကျွန်တော်တို့ဘဝကြီးပါအတိုင်းအတာတည်တဲ့ခုနှစ်ပြည်နယ်ရှိတယ်ခုနှစ်ပြည်နယ်လုံးမှာတိုင်းအတာကွယ်စည်းရကိုလည်းနိုင်ငံတိုင်းနေရာကျွန်တော်ဘဝကြီးကြကြပါအဲ့တော့ကျွန်တော်တို့ကတိုင်းအတာပြဿနာကိုဖြေရှင်းမှလာလေဒီကျွန်တော်တို့ဒီထွေပြဿနာကိုဖြေရှင်းတယ်အဲ့တော့ကျွန်တော်တို့ကမေသက်ခွန်မှာပြည်လုံးသားရဲ့ချုပ်ပြီးကြောင်စုလို့ပြောခဲ့တော့လည်းပဲဒီနေ့ဒီကြောင်စုဟုတ်လား သဗ္ဗလာအုပ်စုအုပ်ထုတ်တဲ့သူကနောက်ဘက်မှာဝန်ခံခဲ့တယ်။ဘာဝန်ခံခဲ့လဲဆိုတော့ပြည်အောင်စုလို့ကြွကြော်ပြီးမယ်။ဘိုးကချုပ်ကန်ထားတဲ့တပြည်တော်စနစ်ပဲဖြစ်ခဲ့ပါတယ်သူတို့ကိုခံခဲ့ပါတယ်။ဒါပေမဲ့သူတို့အပြောင်းလဲမလုပ်လို့ကြိုးစားမှမအောင်မြင်ခဲ့ဘူး။60နှစ်ကမှတမရော်အာဏာရယူခဲ့တဲ့အာဏာသိမ်းခဲ့တယ်။တမရော်အာဏာသိမ်းခဲ့အချိန်ကနေ2030ပေါ့။ဒီလိုပဲတာလာပြီ90ပေါင်းဝန်းကျင်တယ်ဒါကတော့ရှင်းတယ်အာဏာရှင်စက်ဆိုတော့ဘဝချုပ်ဝင်ထားတဲ့စနစ်ဆိုတော့အန်ဒီကနေ့အနည်းခွန်ခုနစမှာဘဝချုပ်ဝင်ထားတဲ့စနစ်ကြီးစုခဲ့အဲ့တော့2010 2011ကနေစပြီးတော့ကျွန်တော် 2008 အချိန်ကဥပဒေနဲ့တက်လာတဲ့အစိုးရစီလေးပဲဒီ2008အချိန်ကဥပဒေမှာဖယ်ရယ်မူရီပါစီဆိုတော့ညာလဲပဲဒီနေ့ဒီတင်းနေရဲ့ကိုယ်ရန်ပြတ်သန်းငွေကိုယ်ရန်အုပ်ချုပ်ခွင့်အဲဒီသူရဲ့တရားစားပွဲနဲ့ပတ်သက်လို့ပြပြသူရဲ့စီဝါရီလုံငန်းနဲ့ပတ်သက်လို့ပြကိုပိုင်းစီမံခွင့်တွေနဲ့ပတ်သက်လိုက်ကျွန်တော်ဘာမှမရှိဘူးကကျွန်တော်ချင်းတင်နေအဲ့တော့တိုင်းရင်းမပြည်နယ်ရဲ့အခွင့်အရေးကိုကျွန်တော်တို့တက်နိုင်လောက်ဖြည့်ရှင်းပေးနိုင်မှအများဆုံးဖြည့်ရှင်းပေးနိုင်မှသာဒီတိုင်းကလက်နက်ငယ်ပြဿနာအငြင်းကြောက်တာဖြည့်ရှင်းနိုင်
ဟုတ်ကဲ့ဒေါက်တာရေမျိုးစိနဲ့ညီကုန်းချုပ်သုံးသပ်ပြီးစေချင်ပါတယ်ခင်ဗျာ။ငင်းငယ်လမ်းစာပေါ်လာဖို့လုပ်တင်တာလက်တွေ့လုပ်မယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာမျိုးဘာရင်များရှိမလဲခင်ဗျာ
။အဲ့တော့ပထမဆုံးကတော့ဒီလက်ရှိဖြစ်နေတဲ့စိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးလျှော့ချပြီးတော့နော်တနင်္ဂနွေလုံးတိုင်းတာနဲ့စစ်ပွဲတွေရပ်ဆိုင်ဖို့လုပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်။အဲ့ဒီလိုလုပ်ဖို့အတွက်ကဟုတ်လားဟိုအစိုးရလွှတ်တော်သမလို့ကြီးတက်တာမဟုတ်ဘဲနဲ့เนาะတိုင်းသားနိုင်ငံရေးပါတီတိုင်းသားနိုင်ငံရေးခေါင်းဆောင်တွေနောက်တိုင်းသားခင်မဩဇာအကြီးသားရဲ့ပုံပုံတွေနဲ့ချင်းချင်းလေးလောက်ချေချေတည်းပြူပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့ပြောဥပမာဟာရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ဒီစည်ရေးပြိပခါတွေနဲ့ပတ်သက်ပြီးအဖြေရှာဖို့ကြိုးစားတဲ့နေရာမှာเนาะကျွန်တော်အများအားဖြင့်တော့ရခိုင်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့နော်သို့တော်ကိုစလေတွေရဲ့အခန်းကဏ္ဍဒါကိုရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အမိဖအဖွဲ့ဖြစ်တဲ့နော်ဩဃကြီးပါတဲ့ပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍကိုလည်းရှေ့တန်းတင်နိုင်လို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အောက်ခြေမှာအလုံးလုံးနေတဲ့ရခိုင်ရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုလည်းရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။နော်အဲဒီလိုရှေ့တန်းတင်ပြီးတော့နော်ဖြစ်တွေ့ဒီညာဆွေးနွေးဆောင်ရွက်မှုကိုပထမအဆင့်ဆောင်ရွက်တဲ့နယ်လို့မြင်နေအဲ့ဒီလိုဆောင်ရွက်ပြီးတော့မှနောက်တစ်ဆင့်မှာနော် အစိုးရစမလို့နဲ့ဒီတိုင်းသားလက်နက်ကင်ဖွဲ့စည်းတွေကြားမှာနှိမ့်နှိုင်းဆွေးနွေးမှုတွေကိုအစိုးရတွေဆောင်ရွက်ပြီးတော့ဒီတိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးเนาะအစိုးရတွေရပ်ဆိုင်နိုင်အောင်နှိမ့်နှိုင်းရှာဖော်ဆောင်နိုင်မှုအရေးကြီးတယ်ဒီကတော့တုံ့တက်ပါ
ဟုတ်ကဲ့ပါအချင်းပြည်ဆွေးနွေးကြတဲ့မြမရေးသုံးသက်သူတွေဖြစ်တဲ့ဦးမမောင်စိုးဒေါက်တာရေမျိုးသိန်းတို့နဲ့နားဆင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆွေးနွေးဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသက်ပြစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေည9:00ကနေ10:00အထိနဲ့တနင်္ဂနွေနေ့မနေ့6:00ကနေ9:00ရေဒီယိုစီစဉ်ဒီမှာနားဆင်နိုင်လို့ VOA မြန်မာပိုင်းအင်တာနက်ဆိုင်နဲ့ဖြစ်တဲ့ farmis.voanews.com နဲ့ Facebook ဆိုင်နဲ့နေရာမှာလည်းပြန်လည်နားဆင်နိုင်ရပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
UAE American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေစနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်အခုကျန်တဲ့အချိန်ပိုင်းတွေမှာသတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်ကောမာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုအခြေအနေမှာလူပေါင်း 9.66 သန်းကျော်ပိုကူးခံထားရပြီးဖြစ်သလိုသေဆုံးသူစုစုပေါင်း 4,200 ကျော်ဝန်းကျင်ရှိသွားပါပြီ။ပြီးခဲ့တဲ့ရက်ပိုင်းတွင်ပိုကူးဆက်မှုအခြေအနေဆိုတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ရောဂါကူးစက်မှုအများဆုံးဖြစ်ခဲ့ပြီးတော့24နာရီတွင်မှာရောဂါကူးစက်သူ 11,458 ဦးရှိပါတယ်။အခုဆိုရင်အိန္ဒိယမှာရောဂါကူးစက်မှုအတိပြုထားတာတွေမှာ 3,000 ကျော်သွားပြီဖြစ်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့ဆိုရင်သေဆုံးမှုကအခုချိန်ထိ 8,900 နာကတ်လာပါပြီ။အိန္ဒိယမှာဈေးဆိုင်တွေ shopping center တွေဆက်ရုံအလုံးရုံတွေနဲ့ဘာသာရေးဆိုင်ရာအဆောက်အုံတွေပြန်ဖွင့်လှစ်တဲ့အချိန်မှာပဲအခုလိုမျိုးပိုကူးဆက်မှုတွေမြင့်တက်လာတာပါ။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ49ယောက်ရှိခဲ့ပြီးတော့အဲ့ဒီထက်က44ယောက်ကလူရည်ထူထက်တဲ့ဆိုးမျိုးတော်တဝိုက်ကဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရည်။ဆုံးမြတော့ဒေသခံတွေအနေနဲ့အခုသတင်းပတ်ကုန်မှာဘယ်မှမသွားပဲအိမ်မှာနေနေဖို့နဲ့လူတွေပြင်ထွက်တာများလာတာကနေဗိုင်းရပ်စ်ပိုးကူးစက်တာတွေတဖန်ပြန်ပြီးတော့ကြဲကြဲပြင်းပြင်းဖြစ်လာမှာကိုစိုးရိမ်နေလို့ရောဂါကာကွယ်ထိန်းချုပ်ရေးဌာနအကြီးအကဲကပြောပါတယ်။ဩစတြေးလျနိုင်ငံတော်မှာလူမျိုးရေးခွဲခြားမှုစန့်ကျင်ကန့်ကွက်ပြီးတော့လူမဲတွေရဲ့အသက်ကိုတန်ဖိုးထားဖို့တောင်းဆိုပြီးတော့ဒီကနေ့ကျင်းပတဲ့ဆန္ဒပြပွဲတွေကိုလူတွေထောင်ထဲချီပြီးတော့ပါဝင်ခဲ့ကြပါတယ်။ပြည်내ကောင်းဆောင်တွေကဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ပိုးကူးစက်မှုဒုတိယလှိုင်းဖြစ်လာမှာကိုစိုးရိမ်ရတဲ့အတွက်ဆန္ဒပြပွဲတွေမလုပ်ဖို့တတိပေးတဲ့ကြားကပဲဆန္ဒပြသူတွေကနှာခေါင်းဆီးမျက်နှာဖုံးတွေတက်တယောက်နဲ့တယောက်ခက်ခွက်ခွာအနေထားနဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့စနေနေ့မှာပဲ West Point စစ်တပ်ကသူဗွယ်နင်းသဘင်ခံနာမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်။ဗွယ်နင်းသဘင်ကျင်းပနေကြဘောလုံးအားကစားရုံထဲမှာမကျင်းပဘဲနဲ့စစ်တပ်ကသူရဲ့စီရေးပြခွင့်ပြုမှာကျင်းပမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမဖြစ်အောင်လုပ်တဲ့အနေနဲ့စစ်တပ်ကသူဗွယ်ရတင်တန်းစင်1,100ကိုတယောက်နဲ့တယောက်6ပေကွာမှာနေရာချထားပေးမှာဖြစ်ပြီးတော့သူတို့ရဲ့မိသားစုတွေတော့ဒီခံနာကိုတယောက်ခွင့်မရပါဘူး။အမေရိကန်ပြည်အစိုးရမှာမေလ25ရက်နေ့ဖမ်းဆီးမှုတစ်ခုတွင်ရဲကအင်အားအလွန်ကျဉ်းသုံးလို့လူမဲမျိုးသားတို့သေဆုံးသွားရတာကနေဆန္ဒပြပွဲတွေကြဲကြဲပြင်းပြင်းဖြစ်ခဲ့ပြီးတော့နောက်အခုနောက်ဆက်တွဲရိုက်ခတ်မှုဖြစ်နေအမေရိကန်မှာပြည်တွင်းစစ်အတွင်းကြော်စနစ်လိုလာတဲ့ပြည်နယ်7ခုပေါင်း Confederate တင်ဂီတာရုပ်တုတွေတချို့ပြည်နယ်တွေမှာဖယ်ရှားပစ်ခဲ့ရပါတယ်VOA American နဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ5.31 kHz 9383ည5.32 kHz 9303ည5.51 kHz 9885နဲ့5.190 kHz 1505တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျွန်မအေးသနာကျော်ပါ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။တော်ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.